အဲ့တော့မြတ်စွာဘုရားကပါဠိတော်တွေမှာကြည်လိုက်ရင်တော့ဗျာတွေကိုဥတည်ပြီးတော့ထားတဲ့ဟိုနိဒန်းပိုင်းတွေအများဆုံးပါတယ် introduction မှာကြည်လို့ရှိရင်နော်ဘေခွေဘေခုဆိုတာမျိုးတွေအသုံးနှုန်းတွေကိုရှင်းတမ်းမှာအများဆုံးပါတတ်တာပေါ့ဘယ်အဲ့ဒါကိုကြည်ပြီးတော့အခုဒကာကြီးပြောလို့ပဲမြတ်စွာဘုရားဒီတရားတော်တွေကိုဗျာတွေအတွက်ပဲအဓိကဥတည်ချက်ထားပြီးတော့ဟောတာမို့လို့လူတွေနဲ့ဘယ်တိုင်းတာအထိပတ်သက်မလဲလူတွေအနေနဲ့ဘယ်တိုင်းတာဒီကျင့်သုံးနိုင်မလဲဆိုတာမေးတဲ့စဉ်းစားတဲ့ဟုတ်ဆိုတော့ဒကာကြီးလက်စာပေတွေအများကြီးဖတ်ဖူးတာအတိတ်ချပြန်စဉ်းစားကြည့်ဝိတ္တထဲမှာယဟန်တွေလည်းရှိနေမယ်ဒကာတွေလည်းရှိမယ်ဒကမတွေလည်းရှိမယ်ဆိုရင်မြတ်စွာဘုရားဟောတဲ့ကံမှာယဟန်တွေကိုဥတည်ပြီးတော့ဟောလိုက်တာပဲဒါပေမဲ့ဒီတရားဟာအားလုံးနဲ့ပတ်သက်တယ်ဥပမာအနေနဲ့မြတ်စွာဘုရားဟောတတ်တဲ့ပိဋကတ်ဘယ်လိုတွေ့ရလဲဆိုတော့မိုးရွာတဲ့ခါတဲ့ရေခမ်းမယ်ဆိုရင်ပထမဦးဆုံးဘယ်လိုဦးနဲ့ရေခမ်းမလဲတဲ့ဆိုပထမဦးဆုံးကတော့လုံလုံချုံချုံရှိတဲ့ရာဝင်ဦးကြီးနဲ့ခမ်းပါပဲဟိုအဲ့ဒီခေတ်တုန်းကပေါ့နော်ဆင်ဦးကြီးကြီးတွေလောက်ပြီးတော့၃နှစ်ရှိတာဟုတ်အင်မတန်ကြီးတဲ့ရာဝင်ဦးကြီးတွေလုံလုံချုံနဲ့မိုးရွာခမ်းလိုက်တယ်တဲ့နော်ဟိုအများကြီးနဲ့ဆက်တယ်လုံလဲလုံချုံတယ်ဒါကြောင့်ဝင်သွားတဲ့ရေကဘေးကိုမဖိတ်ဘူးမဆင်ဘူးဒီရာဝင်ဦးကြီးပြေးသွားပြီဆိုရင်ဟောတဲ့ဘာနဲ့ရေခမ်းဦးမလဲတဲ့အိုးငယ်လေးတွေနဲ့ရေခမ်းမယ်။ရှိသမျှအိုးငယ်လေးတွေလိုက်ချထားမယ်။ဒါစိမိအောင်။မွေးရဝင်တော့အောင်လို့။အဲ့ဒီရှိသမျှအိုးငယ်လေးတွေပြည့်သွားပြီဆိုရင်ဆိုပါတော့တဲ့။နောက်ထပ်ကောဘာနဲ့အဲ့ဒီမွေးရကိုခမ်းအောင်မလဲဆိုတော့အိုးတချမ်းကွဲနဲ့လည်းရေခမ်းမယ်တဲ့။အိုးလည်းကောင်တချမ်းကွဲသွားတယ်။ဒါပေမဲ့အဲ့တချမ်းကဘေးဆောင်လေးထားလို့ရှိရင်သူ့ထဲမှာရေရတော့ဝင်သက်တော့ဝင်သေးတာပဲ။အဲ့ဒါလေးနဲ့လည်းရေကခမ်းအောင်မှာပဲတဲ့။နော်။သူတို့ပြင်ရေရှားတဲ့အရက်တွေမှာဆိုရင်တော့ဒီလိုမျိုးမွေးရခံတယ်ဆိုတာနှစ်ပတ်သက်ပြီးတော့သူတို့ပို့ပြီးတော့ခံစားမှုရှိလိမ့်မယ်အခုဖြစ်လို့ဒီနိုင်ငံမှာလို့ရေကိုပိုက်ပွင့်လိုက်တဲ့နဲ့အစင်သိရနေတဲ့လူတွေပို့တော့ဒီဥပမာလေးကတိတ်ပြီးတော့ခံစားမှုအနေနဲ့တော့သိမှာမဟုတ်ဘူးနော်ဒါပေမဲ့ပုံမလို့ကိုယ်တိုင်ရေအတန်ရှားတဲ့နေရာမှာနေခဲ့ဘူးတယ်နေခဲ့ဘူးတဲ့ခါမှာတကယ်ပဲမိုးရွာရင်ရှိသမျှရေဝင်ရေထည့်လို့ရတာမှန်တယ်မြတ်အကုန်လုံးကိုတည်းမရောက်မှထားတော့ပဲမြေတယောက်လည်းတွေ့ထားရတာပဲနော်အဲ့လိုပဲတဲ့မြတ်စွာဘုရားယဟန်နေဆိုတာရာဝင်ဦးကြီးနဲ့တူတယ်တဲ့ဘဝတစ်ခုလုံးကိုပေးလိုက်ပြီးတော့မြတ်စွာဘုရားဟောတဲ့တရားတွေလည်းပဲတို့ညာနေနဲ့ညာများကိုတက်နေတဲ့အတိုင်းတာအကုန်ပေါ့တို့ဖတ်သားတယ်ကျင့်သုံးအားထုတ်တဲ့နေရာမှာလည်းပဲယဟန်နေနဲ့ကတော့အချိန်ပြည့်ပေးထားတဲ့အတွက်ကြောင့်ညာများကျင့်သုံးနေတဲ့ညာများအားထုတ်နေတယ်နော်တို့ရင်တဆင့်ကြည့်လိုက်မယ်ဆိုရင်တော့ဘုရားကိုကြည်ညိုတဲ့ယန္တာသုံးပါးကိုကန်းဆိုင်တဲ့တဏ္ဏဂုံတည်တဲ့ဒါကြကမာတွေကိုတော့တခြားဦးငယ်လေးတွေကမထားတယ်ယဟန်တွေလောက်တော့များများလဲတရားမနာနိုင်ဘူးများများလဲမှတ်မထားနိုင်ဘူးနော်များများလဲမကျင့်သုံးနိုင်ဘူးဒါပေမဲ့သူ့အတိုင်းတန်တဲ့သူကတော့ရတဲ့လောက်တော့ရတယ်နော်ဒီကနေ့တဆင့်ဆိုရင်ဘုရားကတော့မကြည်ညိုဘူးနော်မကြည်ညိုပေမဲ့လည်းပဲတချို့ကလေ့လာတယ်မှတ်သားတယ်စုံစမ်းတယ်အဲ့လိုလက်ရှိသေးတယ်ဘုရားရဲ့တပည့်တော်ကဥပဒကဥပတိကြီးမဖြစ်သေးဘူးနော်မဖြစ်ပေမဲ့လည်းပဲဉာဏ်ပညာရှိတယ်သိကျင်တယ်မှတ်သားကျင်တယ်စဉ်းစားကျင်တယ်ဆိုရင်အဲ့လိုပုဂ္ဂိုလ်လည်းဘုရားဟောသေးတာပဲဥချမ်းကွန်းနဲ့တူတယ်တဲ့နည်းနည်းတော့သူ့ထဲကိုရောက်တာပဲဟုတ်ဒါကြောင့်ယဟန်တွေကိုပင်ဥတီတော်လည်းပဲဒီမြတ်စွာဘုရားဟောတဲ့တရားတော်တွေဟာလူတွေလည်းပဲကျင့်သုံးလို့ရတဲ့အပိုင်းအများကြီးရှိပါတယ်သူကယူဖို့ပဲလိုတာဘုရားထက်ကလည်းပဲလူတရားဓမ္မတွေမှာတရားနာတရားထုတ်ပြီးတော့တတပတိမေပထမမေရတဲ့လူတွေအင်မတန်များတယ်နော်ဒုတိယမေရတဲ့လူတွေလည်းပဲအင်မတန်များတယ်တတိယမေအနာဂမ်မေရတဲ့လူတွေလည်းပဲတော်တော်များများရှိပါတယ်ဟုတ်အဲ့တော့ထောက်ထားကြည့်ခြင်းအပြင်ဒီတရားတွေဟာမူရင်းနဲ့တိတ်ဆိုင်မူယဟန်နေနဲ့ပဲဆိုင်တယ်ယဟန်နေမှာပဲအချိန်အများကြီးပြည့်နေတဲ့အကြောင်းကျင့်သုံးနိုင်မယ်အားထုတ်နိုင်မယ်လို့ဒီလိုတွေးပြီးတော့တရားကိုအားမထုတ်ပြစ်တဲ့အဖြစ်မျိုးတော့မရောက်တဲ့အဲ့ဒါကဒကာကြီးပထမမေကုံနံပါတ်7တော့နော်စဉ်းစားတင်တဲ့ချက်ပါပဲနောက်တစ်ခုမေးချင်တာပါလေနော
်ဘာကြီးဆုံးလို့
ဘာဝရင်ဆုံးလို့ရမလဲ
ဘာလုပ်တယ်
ဘာလုပ်တယ်လဲ
တရားဆွေးနွေးရဆိုတော့ဒီလိုဟိုခေါင်းကတရားရီကဲရတာဘာလဲခရစ်ဆိုင်လို့ရတယ်ဆိတ်ခဲပါတရားဒီဒီဘာလဲကြာခံလို့ရှိနေတာ။ဟုတ်ကဲ့။တော့ပြေလို့ပဲ။ညင်းတာစိတ်ကြ။အကယ်၍။နောက်ပါပြည့်စင်တာပါညင်းတာ လည်းဒီလိုဖြစ်နေတာ
ဟုတ်ပါပြီကောင်းပါပြီမေးပါဟု
တ်ပါပြီဘယ်လိုလဲဆိုတော့ဒီလိုလေးတွေ
ကိုတရားကြီးတရားကြီး honestly ကိုစိတ်ထဲမှာရှိတော့ express လုပ်တာအဲ့ဒါကိုပုံမကျက်ဆုံးပဲ honesty ကိုကျက်ဆုံးပဲဒ
ီလိုတရားရှင်းတော့ဘယ်လိုကျောင်းနေတာအကယ်လို့သူတရားပြနေတာသူရှိလို့ရှိပြီးပြီးတရားလေးတို့ကျင့်သုံးလိုက်တာလည်းပဲဘုဘောတော်နေတာသူကသိလာကြအများကြီးသိလာအများကြီးသိပြီးတော့ဘယ်မှလည်းပြောင်းဘ
ူ
းဘာကြီးဟိုအဲဒီကိုယ်တော်ဖြစ်သူသူဘာကြီးပါပါသူဝေသွားနေတယ်လို့ပြောတော့မြင်တာအဲ့ဒါကိုပြီးတော့ဒါပြင်းနေတာပေါ့မကောင်းတဲ့စိတ်မှန်းတော့ပေါ့ဘူးလို့သိတယ်ဘယ်နေရာမှာကောင်းမှန်းတော့မသိဘူ
းသူပြောသဘောပေါက်တယ်ဒီကကြီးပြောတာသဘောပေါက်တယ်ဟု
တ်ကဲ့ဒါကဒီလိုပမာဏလို့ရှိအခုလည်းကြားနေတယ်ဘယ်လိုခုတော့မလုပ်ဘူးအများကြီးပြောနေတာ
အဲ့လိုဒီကကြီးပြောတယ်လို့တွေးတယ်လို့မျိုးတွေးချတဲ့လူတွေအများကြီးရှိပါတယ်ဒါကကြီးတယောက်တည်းမဟုတ်ဘူးအဖေါ်အများကြီးရှိတယ်လို့ဆိုရမှာနော်အဲလိုအထူးသဖြင့်ဒီလိုစူးစမ်းတတ်တဲ့ဝေဖန်တတ်တဲ့အတွေးခေါ်ရှိတဲ့သူဟာသူအရာရာကိုစူးစမ်းတဲ့ဝေဖန်တာပဲနော်ဟုတ်မှန်တယ်လောက်လည်းမှန်တယ်တချို့လူတွေကတရားစကားတစ်သက်လုံးပြောသွားတယ်ဘာမှသိမထူးလာတာတွေ့ရတယ
်
တကယ်ရှိပါတယ်ဒါကြီးပြောတာမှန်ပါတယ်ဘုံဘုံနဲ့သိတယ်ဒါကဒီမိုက်တော့မှလည်းရှိတယ်တို့ကတော့လူကြီးပိုင်းမလို့ဘုံဘုံကလည်းဘာမှတို့မဝေဖန်ပါဘူးဒီတိုင်းပဲကြည့်နေကြတာပဲနော်ကြည့်နေတာပဲတို့အဲ့ဒါတော့ကြီးတဲ့ထီအောင်တရားစကားတော့ပြောတယ်ဆိုရယ်ဆွေးနွေးတယ်ဒီပြောဆိုဆွေးနွေးမှုကြောင့်တို့ကိုတို့တရားကိုအထက်လျောက်နားလည်တဲ့သဘောပေါက်တယ်ဆိုတော့ခံစားမှုရှိပါတယ်နော်ပြီးတော့တို့လည်းပဲဘာတိုင်းနဲ့ပတ်သက်တဲ့အသိအဖွဲ့တွေပါတယ်မှလည်းတို့ပါဝင်ပြီးတော့ဆောင်ရွက်လေးရှိတယ်ရှိတော့ဘုံဘုံကကောင်းတဲ့ဘက်ကတစ်ဖက်ကနေပြန်တွေးကြည့်တယ်ဘာပြောပြောဖဲရိုက်နေတာနဲ့ဆိုင်တော့တရားဆွေးနွေးတာကောင်းတာပဲတစ်ဖက်ကတွေးမိတယ်နော်ဒါပေမဲ့တရားဆွေးနွေးနဲ့သဘောထားမထားတတ်လို့ရှိရင်တော့ဟိုသူတိတယ်သူငါတိတယ်သူမှားရတယ်ငါမှန်တယ်ဆိုတော့အငင်းခုံဖြစ်နေတယ်အဲ့လိုဖြစ်လာရင်တော့မာနတွေဖြစ်တတ်တယ်အဲ့လိုဆိုရင်တော့အကုသိုလ်တွေဖြစ်ပြီးမကောင်းတော့ဘူးဟိုတရားဆွေးနွေးတဲ့အခါမှာအဲ့ဒီမာနကိုသတိထားဖို့အရေးကြီးဆုံးပဲဟိုတရားနဲ့ပတ်သက်ပြီးတော့အားထုတ်တဲ့အဆင့်ကိုမရောက်ခင်မှာငါတဲ့အဆင့်ဆွေးနွေးတဲ့အဆင့်ရမှာနည်းနည်းတော့ရှိတယ်နည်းနည်းလို့ပြောတာနော်ဒါကြီးပြောတဲ့စကားကိုလည်းဘုံကကောင်းကောင်းမှတ်မိဒီလုံးမှမကြအောင်မှတ်မိတယ်နေနေရှိတဲ့လေတို့တော့အဲ့ဒါမများဆန်ဆန်ပဲသူ့ကိုအားထုတ်တဲ့အဆင့်ကိုရောက်သွားရမှာဖြစ်တယ်နော်အဲ့တော့ဘုရားဟောတဲ့တရားတော်တွေမှာကြည့်မယ်ဆိုရင်သုတမယညာစေတမယညာဘာဝနာမယညာဆိုပြီးညာကိုသုံးပိုင်းပိုင်းပြီးတော့တနည်းအားဖြင့်ပေါ့သုံးပိုင်းပိုင်းပြီးဟောထားတာရှိတယ်သုတမယဆိုတာတော့နာကြတာဆွေးနွေးတာထမှသူပါတယ်နော်နေနေတော့လိုအပ်တယ်တခါမှတရားကိုစာလည်းမဖတ်ဘူးနားလည်းမနာဘူးဆွေးလည်းမဆွေးနွေးဘူးဆိုရင်တရားနဲ့ပတ်သက်တော့တိဖို့တော်တော်ခက်တယ်။နန်းစပေါ်ကနန်းခက်တယ်။တို့တော့အဲ့ဒီတုဒ္ဓမယနဲ့တင်ချိန်ကုန်သွားမယ်ဆိုရင်တော့ရတဲ့နဲ့တကယ်လက်တွေ့အကျိုးကျေးဇူးကိုမရတော့ဘူး။တုဒ္ဓမယညာကြားပြီးပြီးဆွေးနွေးပြီးပြီးဆိုရင်ကိုယ့်အကူပြန်ပြီးစဉ်းစားဝေဖန်သုံးသက်တာလဲရှိရအောင်မယ်။ပြောရအောင်မှတ်ထားရဆိုတော့တော့ recording လုပ်ထားတဲ့သဘောပဲနော်။ပြန်ပြီးတော့စဉ်းရင်သုံးသက်တာကျတော့သူ့ပြန် digest လုပ်တဲ့သဘောပဲ။ဘယ်စားဘယ်ပညာဖြစ်ဖြစ် lecture တစ်ခုတက်တယ်ပြောရရင်ကျွန်တော်မှတ်ထားတဲ့ recording လုပ်ထားတယ်ဘယ်တော့မှမပြည့်စုံဘူးနော်နည်းနည်းနည်းပြန်ပြီးတော့စဉ်းစား creative thinking ဆိုလိုသေးတာဟုတ်နော်ဟိုအထူးသဖြင့်တရားနဲ့ပတ်သက်တဲ့ကောင်မှကျတော့ creative thinking ကပိုပြီးအရေးကြီးတယ်ကြားခဲ့တာမှတ်သားခဲ့တာနဲ့ကိုယ့်ဘဝမှာဖြစ်နေတာနဲ့တိုက်ဆိုင်ကြည့်ရတယ်နော်ဖြစ်နေငါနာခဲ့တာငါဖတ်ခဲ့တာငါဘဝမှာဖြစ်နေတာကိုက်လားမကိုက်ဘူးလားဆိုတာနော်ဟိုပုံမှန်ကိုယ်တိုင်လည်းပဲငငယ်တော့စာပေဘုဟုသတန်ဝနာပါတယ်စာဖတ်ပါလေခုထိလည်းနနဘဝတော့ဖတ်ပါသေးတယ်နော်ဖတ်တော့အဲ့ဒီဗုဒ္ဓဘာသာတရားစာပေနဲ့ပတ်သက်လို့လည်းဖတ်ပြစ်တယ်တခြားလည်းပဲ philosophy တွေ psychology တွေအမျိုးမျိုးလည်းဖတ်ပါလေဖတ်ပြီးအဲ့လိုစာပေဝန္ဒပါတဲ့ငရင်းချင်းဆုံးမိတဲ့ကမှာပြောကြဆိုကြဆွေးနွေးကြငင်းခုန်ကြ debate အနေနဲ့လည်းလုပ်တယ်ဘုဘောငငယ်တုန်းကလည်း debate လုပ်တယ်ဝါသနာပါတယ် topic တစ်ခုကိုရေးပြီးမင်းကြိုက်တာယူသွားမင်းယူတဲ့ဘက်ကငါယူမယ်ယူပြီးတော့အဲ့ဒါကိုအခြေတင် argument ပေါ့လုပ်မယ်ဆိုပြီးတော့စူးစမ်းခဲ့တယ်အဲ့လည်းပဲသဘောထားမှန်ရင်တော့အင်မတန်ကြိုးများတယ်နော်ကိုပြောတဲ့စကားကတော့တူကစောတကပြန်တက်လို့ရှိရင်အနိုင်လိုချင်တဲ့စိတ်မျိုးမဟုတ်ပဲနဲ့အကြောင်းအကျိုးတိုက်အောင်ပြန်ပြီးတော့ရှင်းနေလို့ရှိရင်ဉာဏ်သိပ်ထွက်တာပဲကိုတယောက်တည်းဖတ်ပြီးတော့ကိုတယောက်ထဲနေလို့ရှိရင်သိမထွက်ဘူးဒါကြောင့်ဘုံဘုံကိုယ်တိုင်ဒကာဒကမတွေမေးတာကိုသိကြတယ်မလို့လို့ဆိုတော့ တခါတည်းတခါတည်းမှတွေမေးလိုက်ခါမှဘုံဘုကိုယ်တိုင်ပို့ပြီးတော့ဟိုစူးစိုက်အာယုံပြုတ်ရတယ်စဉ်းစားစဉ်းစားတော့ကြောင့်ပို့တိလာတယ်ရှိတယ်အထူးဖြင့်ဘုံဘုအမေရိကန်မှာနေတော့ဆိုရင်တို့ကမင်းများအလုံးထူတာကိုစကားဝိုင်းတရားတနိုင်လောက်ဟောပြီးဆွေးနွေးတာက2နိုင်3နိုင်လောက်ကြာတယ်မိန်းကတစ်ခုကိုမေးလိုက်လို့ဖြေပြီးသွားတယ်ပြန်နောက်မိန်းကတစ်ခုမေးတယ်အဲ့ဒါဖြေပြီးသွားရင်နောက်မိန်းကတစ်ခုမေးတယ်မဆုံးနိုင်အောင်မေးနိုင်တယ်နော်ဒါကြောင့်တို့နဲ့တွေ့ကြရပြီးတော့နောက်မှဘုံဘုံရဲ့စဉ်းစားပုံတွေးခေါ်ပုံပို့ပြီးတော့တောင်းဆီလာတယ်။ဒါကြောင့်ကိုယ့်ကိုအကျိတ်နဲ့ဆွေးနွေးမဲ့မိတ်ဆွေကောင်းချီးဖို့လိုတယ်။အကျိတ်နဲ့ဆွေးနွေးမဲ့မိတ်ဆွေကောင်းဆိုတော့မှအဲ့ဒီကောင်းဆိုတာလေးကိုအလေးထားဖို့အရေးကြီးတယ်နော်။ကိုယ့်အနိုင်ယူခြင်းလို့မဟုတ်ကိုယ့်ညံနေပို့ထွက်လာအောင်သူကဖြတ်ပြီးတော့နှိုးပေးတာ။ကိုယ့်ကိုမှန်တယ်ဆိုပြီးနေတာလေးတချို့ရှိတယ်မှန်တာလည်းရှိရင်ရှိမှာနော်။တချို့ကလေကိုယ်ကမှန်တယ်လို့ထင်တယ်မှန်တော့မှန်တယ်ဒါပေမဲ့ဒစိတိသားပဲမှန်နေတယ်ကိုယ်မမြင်တဲ့ရှုတော့ကျန်နေသေးတယ်။တယောက်ကမိကုန်းတစ်ခုကိုမေးလိုက်ခြင်းအပြင်သူ့ရှုထောင့်ကနေကိုကကြိတ်ခွင့်ရသွားတဲ့အကြောင်းကို့တဲ့အင်တန်ကျိုးများတာပဲ။ဟုတ်။ဘုံဘုံငယ်တော့လည်းလိုပဲစားပေးတယ်အများကြီးဖတ်လာပြီးတော့တငယ်ချင်းတွေနဲ့ဆွေးနွေးတယ်။နောက်တော့ဒီဖတ်ထားတာဆွေးနွေးထားတာကိုအခြေခံပြီးတော့ကို့ကိုစဉ်းစားသေးတယ်။အဲ့တော့အရင်ဆုံးသဘောပေါက်တာဘာလဲဆိုတော့သမှုတရားကြောင့်ဒုက္ခဖြစ်တယ်ဆိုတာကိုဘုံဘုံအရင်ဆုံးသဘောပေါက်တဲ့တရားပဲလား။ဥစ္စာ၄ပါးမှာကျန်တဲ့နှစ်ပါးကမတိဘူး။သဘောမပေါက်မက်ကတစ္ဆာဆိုလဲသဘောမပေါက်ဒီရောတာတစ္ဆာဆိုလဲသဘောမပေါက်ဘာကိုဆိုလို့မှမသိဘူးနော်ပထမဆုံးသဘောပေါက်တာကြတော့သမှုတရားကြောင့်ဒုက္ခဖြစ်တယ်ဆိုတော့သဘောနည်းနည်းလေးပေါက်တယ်ဘယ်ကုသတော်မှာစင်းရဲတာတခုခုခံစားရတဲ့ခါမှာစိတ်ကိုပြန်ကြည့်နေတယ်စိတ်စင်းရဲလိုက်တာဘာလို့စင်းရဲလဲတခြားကြည့်တော့မာလိုချင်တာဖြစ်ပါမလားဆိုတော့တောကရှိတယ်နော်ဒီခါလေးကြတော့ကိုလိုလိုချင်တာရပြီးမှအရထားတဲ့လေးကဆုံးရှုံးသွားတယ်ပြတ်သွားတယ်အဲ့လိုခံမှလည်းပဲစိတ်ဆင်းရဲတယ်ဒီခါလေးပဲဒါပဲတယောက်တယောက်ချစ်ခင်မှုမရှိလို့စကားပြောအစင်မတည်တာလို့ဘာလို့ကြောင့်စိတ်ဆင်းရဲတာလည်းရှိတယ်အဲ့လိုစိတ်ဆင်းရဲတဲ့စိတ်ဆင်းရဲတိုင်းအဲ့ဒီစာထဲမှာဖတ်ခဲ့တာဒီတခြားမိတ်ဆွေကောင်းအနေနဲ့ဆွေးနွေးခဲ့တာတွေပြန်တတိယပြီးတော့ငါစိတ်ဆင်းရဲနေတာဟာတခုခုအတွက်တားလို့ဆွဲလန်းလို့ပဲစိတ်ကိုတခြားပြန်ကြည့်တော့လည်းဟုတ်တယ်တွေ့တာနေတယ်ဆွဲလန်းနေတယ်ဖြစ်ချင်နေတယ်လိုချင်နေတယ်ဟောလိုချင်တဲ့စိတ်အားကြီးရင်ကြီးတယ်လို့စိတ်ကဆင်းရဲတယ်ကိုဘလို့မြင်လိုက်တယ်နော်မြင်ပြီးမှဘုံဘုံကဆွဲကပြန်တက်ပြန်တယ်မလို့ချင်းလို့ဘောဖြစ်ပါမလားလို့ချင်းလို့ဆင်းရတော့မှလည်းဒါပေမဲ့မလို့ချင်းလို့ဘောဖြစ်ပါမလားလူဘဝမှာလူဖြစ်နေရက်တည်နေတာရမှဖြစ်မှာပဲနော်ဒီမှာကြောင်းနေတယ်ဆိုလို့ဆံမွေးကအောင်မှဖြစ်မှာပဲဆံမွေးအောင်ပြီးရင်အလုတ်တစ်ခုကတော့ရမှဖြစ်မှာပဲနော်အဲ့တော့ရမှဖြစ်မဲ့ကိစ္စကြီးမလို့ဟိုမရဟိုရအောင်ကတော့လွတ်အောင်မှာပဲနော်တော့ဆင်းရဲဆိုတာလည်းပဲဒါရှောင်းလို့တော့မရနိုင်တော့ဘူးရအောင်လုံးမတော့ဆင်းရဲနဲ့ပဲရင်းရတော့မှာပဲတို့တော့တခါလေကိုယ်စိတ်ကိုကိုယ်စောင့်ကြည့်တယ်ကဘယ်လိုတွေ့ရလဲဆိုတော့လူချင်းလာကြီးရဲ့ဆိုတော့စူးစားပြီးတော့ရှာတယ်ရှာပြီးတော့ရလာတဲ့ခါကျတော့မှတေးချပြန်စဉ်းစားကြည့်တော့ကိုယ်ထင်တယ်လို့အားရမှုကျင်းမှမရအောင်တခါလေလူချင်းလာရပြီကမှမလူချင်းတော့ဘူးဆိုတဲ့စိတ်ဖြစ်သွားတယ်အဲ့ဒါမျိုးကဘုံဘုံမှအများကြီးကြုံရတယ်ကျောတော့ပြန်စမ်းကြည့်တယ်ဒါဟာတနစ်နာတာပဲအင်မတန်နှစ်ပေါင်းများစွာကြိုးစားပြီးတော့မရရအောင်လုပ်ခဲ့တယ်တကယ်ရပြီတဲ့ခါကျမှခြင်းလောက်ကျင်းနာမှုအားရမှုမဖြစ်ဘူးပြိတ်မလို့ခြင်းတော့ဘူးနောက်တစ်ခုလို့ခြင်းတယ်အဲ့လိုလို့ခြင်းတဲ့စိတ်ဒီခဏခဏဖြစ်တဲ့ခါမှာတတိထားမိတယ်တစ်ခုခုလို့ခြင်းပြီးဆိုရင်လောလောနဲ့မဆုံးဖြတ်နိုင်သူ့အတွက်အရင်ကြီးအများကြီးပေးရတယ်ရပြီကမှမလို့ခြင်းဘူးဆိုရင်ကိုရင်းနှီးခဲ့ရတဲ့အချိန်တွေအင်အားတွေကအလားတူဖြစ်သွားပြီ။ဒါကြောင့်လိုချင်တဲ့စိတ်ဖြစ်တဲ့ကမှပိလိချေရာအေးအေးဆေးဆေးပြန်ကြည့်ဖို့လိုတယ်။တကယ်ပဲရည်ရှိတာကိုမျက်မျက်နှူးနှူးထိမ့်သိမ့်ထားနိုင်မလား။ရည်ရှိတကယ်ပဲအသုံးဝင်သလား။အဲ့ဒါကိုပြန်စဉ်းစားဖို့လိုတယ်နော်။သူ cost effective ဖြစ်သလားဆိုတာစဉ်းစားရအောင်နော်။အင်ဂျင်နီယာတို့များစကားမျိုးနဲ့ပြောပြီးတောင်းရမယ်ဆိုရင်ပေါ့။အဲ့တော့နောက်တစ်ခါလိုချင်တဲ့စိတ်ဖြစ်တဲ့ကမှအေးအေးဆေးဆေးပြန်ကြည့်ရတော့တာတကယ်ပဲလိုချင်တာလား။ရသွားရင်တကယ်ပဲအဆင်ပြေမှာလားရပြီးမှတကမလို့ခြင်းမြန်မှုဆိုရင်ဒါတွက်ချေမကြိုက်ဘူးအဲ့လိုတွေးပြီးတော့လူခြင်းနဲ့စိတ်ကိုမကြမကြစောင့်ကြည့်လာတဲ့ခါမှာလူခြင်းနဲ့စိတ်ကတဖြည်းဖြည်းနည်းသွားတာတွေ့ရတယ်တော်တော်များများငါလူခြင်းနဲ့တာတွေဟာတကယ်တော့တိတ်အေးမကြီးလားမရလည်းကိစ္စမရှိဘူးအဲ့တော့တကယ်ရည်ရှိကိုယ့်ဘဝမှာအဖို့တန်တဲ့ကိစ္စကိုပဲရအောင်လုပ်ရတာအကျိုးများတယ်လို့ဒီသဘောပေါက်တာဒါကြောင့်ငငယ်တွေကအပျော်ပါအောင်တဖြည်းဖြည်းရှော့တာ။တိတ်အေးမကြည့်ဘူးဒါတွေကပြောရဲဆိုတာခဏပဲ။ဘာမှမလေးနဲ့ဘူးဆိုတော့။အဲ့လိုစားပြီးဖတ်ပြီးတော့ဆွေးနွေးပြီးတော့ကိုယ့်ဘဝမှာဖြစ်နေတာလေးတွေနဲ့ တိုက်ဆိုင်ကြည့်တဲ့အလေးချင်းရှိဖို့အရေးကြီးတယ် practical အရေးကြီးတာပဲနည်းနည်းလေးသိရင်နည်းနည်းလေး practical လုပ်မှာနော်ဘုရားတရားကြီးပြောထမအဲ့ဒါလေးလည်းပါတယ်နော်အများကြီးပြောအများကြီးဆွေးနွေးဥတော့ဘာမှလက်တွေ့ practical မလုပ်လို့ရှိရင်ရတင်တော့အကျိုးမရနိုင်ဘူးဒါကြောင့်ဘုန်းကြီးရဲ့ဝါဒကနည်းနည်းသိနည်းနည်းလုပ်များများသိရင်များများလုပ်ပါနော်အများကြီးပြောပြီးအများကြီးသိတော့လက်တွေ့မလုပ်လို့ရှိရင်အဲ့ဒီသိထားတာတွေကအကျိုးများတဲ့တော့မများဘူးဘာကုမကုရင်ဘလို့လုတ်ခဲ့လဲဆိုတော့နန္ဒဘဘအဲ့လိုစားပေးနေဆောင်မတွေတရားနဘတ်တာဖတ်ပြီးတဲ့နောက်မှာသင်္ကေတယောက်နဲ့ခင်သွားတော့အဲ့တင်ငယ်ချင်းကတရားထုတ်တယ်တရားထုတ်တော့သူ့အိမ်ကိုသွားလဲစကားတွေဘာတွေပြောညတ်တယ်မှာပြောပြီးလို့ရှိရင် तू ကတရားထိုင်အောင်ဒါနဲ့သူ့လည်းအမှန်ချစ်တယ်ခင်တယ် तू ကတရားထိုင်အောင်ကိုခေါ်လိုက်ကမှမထိုင်ချင်ပါဘူးလို့မပြောဘူးဒါကသူ့ကိုခင်မင်တယ်လည်းတကြောင်ပါတယ်နော်နောက်တစ်ခုကလည်းကိုကိုတိုင်းကလက်တွေ့စမ်းကြည့်ခြင်းနဲ့မရအောင်မျိုးဆိုစမ်းကြည့်ရမှာဝန်မလေးဘူးပြတ်ကြလို့အမှဝမလေးဘူး။နည်းနည်းလေးသိရင်ချက်ချင်းစမ်းမြင်တာပဲ။အဲ့ဒါနဲ့သူနဲ့တူတူပဲသူ့အိမ်မှာပဲအတူတူတရားထိုင်နေ။ဟိုကသူကဘလောက် instruction ပေးလဲဆိုတော့သူပြည့်တရားထုတ်တဲ့နေရာအသက်ကိုအားရပါးရရှူပါ။အသက်ရှူတာလေးကိုတတိကတ်ထားပါ။တိုးပြီးတော့ဝင်လာတော့သိနေပါ။တိုးပြီးတော့ထွက်သွားတော့သိနေပါ။ဒီလောက်ပဲသူပြောလိုက်တယ်။ပြီးရင်သူနဲ့တူတူပဲထိုင်လာတယ်နော်။သူကလည်းပဲအားရပါးရရှူတယ်။ဒါလို့နည်းနည်းလေးအတန်ထောက်အောင်ရှင်းလာ။အဲ့တော့သူ့နားမှာထိုင်ပြီးတော့သူ့ရှူတယ်လို့ပဲအားရပါရ။နည်းနည်းလေးအားစိုက်တာနော်။လုံလုံမင်းမင်းကြီးတခါတည်းအမောဆုလောက်အောင်မဟုတ်ပါဘူး။ normal ထက်နည်းနည်းလေးတိတာအောင်လေလုပ်လိုက်တာ။လုပ်လိုက်လို့10မိနစ်15မိနစ်လောက်ကြာတဲ့အခါမှာသူကတော်လိုက်ပါတော့တဲ့။ငကိုတိုင်းပဲပုံမှန်တိုင်းအသက်ရှူပါ။ညင်ဒီကိုလုံးမှာဘယ်လိုခံစားရလဲဆိုတော့ခြုံပြီးတော့ကြည့်နေပါ။ဒီလောက်ပဲပြောလိုက်တာနော်။တော့ဒါမှတော့ပြည့်တည်တဘောပဲ instruction ပဲနော်အဲ့ဒါလောက်ကလေးကိုပဲယူပြီးတော့နေစဉ်ပဲတခါတလေတူနဲ့အတူတူပေါ့တခါတလေပဲကိုယ့်ဟာကိုယ်တူတယ်အချိန်ပြီးနေတဲ့ခါမှာအချိန်တိကျလည်းမရှိပါဘူးကိုယ့်တော့အချိန်ပြည့်တဲ့အချိန်မှာ10မိနစ်ဖြစ်ဖြစ်15မိနစ်ဖြစ်ဖြစ်ထိုင်ပြီးတော့ဆက်တိုက်အဲ့ဒီအတက်ရှူတာကိုပဲသိနေတခြားဘာမှမတွေ့ဘူးအဲ့လိုလှုပ်လာတဲ့တာမှာတခါတည်းအချိန်ပြည့်တဲ့ခါကျတော့စိတ်ကဒီထက်မှငင်းနေပြီးကပ်ပြော်နေလို့လားအသက်ရှူလာမှတခါတော့ကပ်ပြော်လိုက်သွားနေတာတစ်ချက်မှလွတ်သွားတယ်လို့မရှိဘူး10မိနစ်15မိနစ်လောက်ကစက်တိုက်စိတ်ကိုကတ်ထားလို့ရတယ်ဒါတခါနေလို့ပြောတာနော်နေတိုင်းရလို့မဆိုလို့ဘူးအဲ့လိုတခါတည်းစက်တိုက်စိတ်ကကတ်ထားလို့ရတဲ့ခါမှာ10မိနစ်လောက်15မိနစ်လောက်ကြာလို့ပုံမှန်အသက်ရှူရဲ့စိတ်ကိုချားလိုက်တဲ့ခါမှာအသက်ကငင်းငင်းလေးပဲရှိတော့တယ်နော်ချောကောင်ကတော်တော်လေးမင်းများရှူထားတဲ့ကြောင်ခန္ဓာကိုယ်ကပြောရမစင်တော့အောက်ဆီဂျင်တွေဘယ်တော့ပိုးနေပြီ။နော်ကာဗွန်ဒိုင်အောက်ဆိုက်လေဗယ်ကတော်တော်လေးကျသွားပြီဆိုတော့အဲ့ဒီခါမှာခန္ဓာကိုယ်တကူလုံးကိုခြုံပြီးတော့ကြည့်ရတဲ့ခါမှာတကူလုံးမှာတခါတည်း vibration တွေဖြစ်နေတယ်ဗျာ။နော် transformer ကြီးကိုဟို voltage high voltage ပေးတဲ့ transformer ကြီးက vibration ဖြစ်နေတယ်ဗျာ။တကူလုံးကတခါတုံးပြီးတော့နော်အဲ့ဒီတုံးနေတာကိုလည်းတီတီတီတီတီတီပြီးတော့ကြာနေလိုက်တယ်ဗျာ။တော့ကြာတော့အဲ့ဒီတုံနေတဲ့တဖြည်းဖြည်းဖြည်းဖြည်းဖြည်းငြိမ်ကြတော့ဆိုစိတ်ကောလူကောကငြိမ်နေတာအသက်လည်းမရှူတော့လူဖြစ်နေတာခန္ဓာကိုယ်လည်းငြိမ်စိတ်ကလည်းဘာမှမတွေ့ဘူးတော့ဘုံဘုံမှာ instruction ကဘာမှအရှိကြီးမရှိဘူးနှခေါင်းနဲ့နဲ့ပြီးသွားတဲ့အာထုတ်တဲ့နင်းနော်အာထုတ်တဲ့ခါမှလည်းတွေ့ရကြုံရတာပထမတစ်ခုတွေ့တာကလည်းဆိုတော့အသက်ရှူလာမှစိတ်ငြဲနေတယ်ဟုတ်နောက်ခန္ဓာကိုယ်တကူလုံးကိုခြုံကြည့်တဲ့ခါကျတော့တကူလုံးကတခါလဲတော့နေတယ်တုံးနေတယ်ဒါဘယ်သိနေလဲဒီထက်မှပဲစိတ်ကတစ်ဆက်တည်းကပ်ပြီးနေဘူးဘာမှမတွေးပြဘူးမတွေးပြတော့ဘာသဘောပေါက်လာလဲဆိုတော့ဘာမှမတွေးပြနေရတာတော်တော်ငြင်းချမ်းတာပဲဟောတိတ်ရိုးတယ်နော်စာပေထဲမှာတွားကြည့်မယ်ဆိုရင်တော့ဒါတွေကိုတရားထုတ်လို့ရတဲ့အကျိုးထဲမှာမပါဘူးဒါပေမဲ့ကိုယ့်အကူ experientially ကြည့်တဲ့ကမှာဘာမှမတွေးပြနေဒီတိုင်းလေးထိုင်နေငြိမ်းအတော်ချမ်းသာတာပဲနော်ဘုံရဲ့ပင်ကိုတဘာဝအတွေးလုံးတဲ့တဘာဝရှိတယ်။တခုခုအမြဲတမ်းတွေးနေတယ်။စာတခုခုဆိုလည်းပဲခက်တဲ့စာတွေးရမယ့်စာမျိုးမှဖတ်ကြည့်တယ်။ဖတ်ပြီးရင်ပြဿနာမရှိပြဿနာတခုကိုဖန်တီးပဲတွေးတယ်။ဒီလိုဖြစ်ရင်ငါဘယ်လိုလုပ်မလဲ။ဟိုလိုဖြစ်ရင်ဘယ်လိုလုပ်မလဲ။ဟိုတော်တော်များများ problems တွေ philosophical problems တွေနော်။ဒါပေမဲ့အဲ့ဒီ philosophical problems တော်တော်များ imaginary problems တွေပဲ။ဒါတော့လည်းပဲအဲ့လိုတွေးရတာကနံပါတော့အဲ့ဒီ philosophical problems တွေ imaginary problems တွေပဲအချင်းကုန်ခါပြီးတော့တွေးနေတယ်အဲ့လိုတွေးနေရတာကိုလေးနဲ့တံမိုးရှည်လို့ထင်တယ်။တကယ်ရင်နဲ့တွေ့တဲ့ခါမှလည်းစကားကြည့်စကားကြည့်မိကုန်းကြီးကြီးတွေမြင်တတ်တယ်။အဲ့တော့အခုလိုတရားထွေးနေဘာမှမတွေးဘဲနဲ့တိတ်သွားတဲ့ခါမှတော်တော်အံ့ဩသွားတယ်။ နော်ငါဘာမှမစဉ်းစားတဲ့အချိန်ပဲဒီအချိန်ကနော်အဲ့ဒီအချိန်မှာစိတ်ကအင်္ဂလိပ်ငင်းချမ်းနေတယ်ငင်းချမ်းတော့သဘောတခုပေါက်လာတယ်ငါမတွေးပဲနေရတာသူတော့ငင်းချမ်းနေတယ်တော်တက်လို့မတွေးပဲနေဘူးကတော့မဖြစ်နိုင်ဘူးနော်ဒါမှတခါတလေမတွေးပဲနေနိုင်ရင်တော့ကောင်းမှာပဲလို့ပြောမိတယ်အချိန်တော်တော်များများမှာတော့တွေးနေတာပဲစဉ်းစားနေတာပဲစူပွားရေးကိစ္စစဉ်းစားရတယ်လူမှုရေးကိစ္စတွေစဉ်းစားရတယ်ပညာရေးနဲ့ပတ်သက်တာလည်းအများကြီးစဉ်းစားရတယ်ဒါမှခဏဖြစ်ဖြစ်မတွေးပဲနေနိုင်ရင်တော့ကောင်းတယ်လို့သဘောပေါက်တယ်။အဲ့လိုနဲ့ပဲဟိုတနေ့တာလုံးဘယ်လောက်ပဲအလုပ်များများအချိန်ရတဲ့ခါမှာခဏလေးထိုင်ပြီးတော့အဲ့လိုအလေးချင်းလုပ်တာနော်။အလေးချင်းလုပ်တာရစ်တွေလာတယ်ကြားလာတယ်။ကိုယ့်ကိုဒီထက်ပို့ပြီးတော့ဘုံဘုံကိုတင်ပေးမဲ့ဆရာမရှိဘူး။နော်။ဒါနဲ့ပဲပြီးနေပြီနော်။ဒါဆိုအဲ့ဒါကိုပဲနေ့စဉ်နေ့စဉ်စူးစမ်းတော့လုပ်တာ။ဘို့လို့နှစ်တွေလာတယ်ကြားလာတဲ့ခါကျတော့စာပြီးတော့အားထုတ်တာတော့ဘုံဘုံဆယ်တန်းလုံးကကုရအောင်ပြီးကစားလောက်ပါနော်အဲ့ဒီတွေတော့တိတ်တူရောက်ကြတော့လည်းပဲအဲ့ဒီမိတ်ဆွေနဲ့တင်းကွာသွားပြီသူကလည်းပဲတခြားမြို့ပြောင်းသွားတာပေါ့အဲ့တော့လည်းပဲတိတ်တူကြောင်းရောက်တော့လည်းပဲကိုယ့်အကူခန္ဓာကပိတ်ပြီးတော့ကိုယ်ပေးခြင်းတဲ့အချိန်အဆင်ပြေတဲ့အချိန်မှာခဏလေးဖြည်းဖြည်းတရားထိုင်နော်အဲ့ဒီအချိန်ကြီးဘုံဘုံရဲ့စိတ်ထဲမှာငါဘာသာရေးလုပ်နေတယ်လို့မထင်ဘူးအဲ့လိုခံယူချက်မျိုးမရှိဘူးကိုယ့်ကိုယ်ကိုလည်းအဲ့ဒီအချိန်ကြီးလည်းနာဗုဒ္ဓဘာသာတရားကိုကိုယ်ကိုရတဲ့သူလို့မယူဆဘုံဘုံစိတ်ထဲမှာ atheist free thinker လို့ဆိုရင်လည်းဆိုပေါ့နော်ကိုကိုကိုတော့ free thinker ပဲဒါပေမဲ့တခုခု practical လုပ်ကြည့်တယ်အကျိုးရှိရင်ဆက်လုပ်တယ်အကျိုးမရှိရင်တော့မလုပ်ရုံပဲရှိတာပဲနော်ဘယ်သူကမှမလုပ်မနေရလို့ကိုယ်တိုက်တွန်းတာမဟုတ်ဘူးနော်အဲ့တော့ကိုယ့်အကူလုပ်ကြည့်တဲ့အခါမှာနည်းနည်းစိတ်တည်ငြိမ်မှုစိတ်ကြည်လင်မှုစိတ်အေးချမ်းမှုရလာတယ်နော်နောက်တစ်ခုကဟိုရိုးရိုးလေးတခုပြောရမစိဘုံဘုံငယ်ငယ်လေးကအိတ်တာဥဒနဲ့တခါကလေးအဲ့လိုမပြောဘူးမပြောတော့လည်းဘာလုပ်လို့ဆိုတော့ brain က tick active ဖြစ်သွားကြည့်တယ် tick တွေးလို့ဟာကြည့်တယ်တခုခုတွေးတယ်တွေးတယ်တွေးတယ်ဒါတော့နားလို့မရအောင်ချော့လို့မရအောင်အတွေးလုံးပြီးတော့ဖိတ်လို့မရအောင်ဒါလည်းပဲပြောရမစင်တော့တွေးတာဝါသနာပါလို့ပဲအင်မတန်အိတ်ချင်နေပေမဲ့မအိတ်ဘူးစာဖတ်တယ်စာဖတ်ပြီးလို့ဒီစားကိုချထားလိုက်ပြီဆိုလည်းပဲအဲ့ရမှာအေးနေအဲ့ဒီစားတဲ့အကြောင်းနေတွေးနေတာပဲအဲ့လိုတွေးနေတော့စိတ်ကအေးလို့မရဘူးနောက်တော့အဲ့ဒီတရားထုတ်လာတဲ့ခါကျတော့အဲ့ရမှာအေးရင်လည်းပဲတစ်ခါလေးခြေလက်တွေကလုံးရှော့ချထားလိုက်တာ relax လုပ်လိုက်တာခေါင်းကနေခြေတော်ဒီ tense ဖြစ်နေတာနှစ်ဖူးတွေတင်းနေတာမျက်လုံးတွေတင်းနေတာဆက်ကြောတွေတင်းနေတာကြောတွေအောင့်နေတာခါးတွေအောင့်နေတာညောင်းနေတာဒါတွေကိုတီးပြီးနေနေဟိုးခြေတော်ခြေပောင်နေခြေလုံးနေထိအောင်အယုံပြုတ်ပဲရှော့လက်တွေဆိုလဲဒီလိုပဲအယုံပြုတ်ပဲတကူလုံးရှော့ချတာနော်ပင်ကိုနေချာပုံပုံကတော့ update ဖြစ်တဲ့နေချင်းဟိုဘာမဆိုအလုံးကျုံလုတ်တက်တယ်ဆိုတရားထုတ်ရတဲ့ခါကျတော့အဲ့လိုအဲ့ရမှာအေးရင်နဲ့ရှော့ချပြီးတော့စိတ်ကအသက်ရှင်နေမှာတာပြီးထားလိုက်တဲ့ခါမှာငြင်းချလာပြီး relax ဖြစ်သွားပြီးတော့အသာလေးအိပ်ပျော်သွားနော်အရင်တော့ဆိုရင်အိပ်ပျော်ဖို့မလွယ်ပြကြောင်ညာဥပိုင်းမှာဆိုဘုံဘုံနှစ်နာရီ၃နာရီလောက်လမ်းလျှောက်တယ်ခနာကူကိုတခါတော့ exhaust ဖြစ်သွားအောင်တခါရေလုပ်လိုက်တာတကယ်ပင်မန်းရင်တော့အိပ်မှာပဲဆိုတော့ဒါတော့မှတကယ်လုပ်ကြည့်တဲ့အခါကျတော့ခနာကူသာပင်မန်းနေတာစိတ်ကမရဘူးစိတ်ကတွေးလို့မရှိသေးတယ် AC တို့ကတော့လည်းမတောက်ချင်ဘူးကြိုင်ဒီ AC ဆွဲဆိုရင်ဒုက္ခရောက်လိမ့်မယ်ဆိုတော့ဒါပေမဲ့အဲ့ဒီ meditation လုပ်လာတဲ့အခါကျတော့ခနာကူကလည်းသိနေတကူလုံးဝေဒနာတွေနော်ညောင်းနေတာတင်းနေတာကြိုက်နေတာမဖြစ်ဖြစ်ပေါ့ပင်မန်းနေတာတော်တိပဲရှော့ချလိုက်တယ်စိတ်ကိုလည်းကြည်ပြီးတော့တက်မမှန်လေးရှိဘူးပြီးတော့ let go ဆိုတဲ့သဘောမျိုးပေါ့ဒါပဲတွင်းတွင်းနဲ့အဲ့ဒါကိုနေပါစီတော့နော်ရှိပါစီတော့မတွေးတော့ဘူးအိတ်တော့မယ်ဆိုတော့စိတ်ကိုအေးချမ်းအောင်ထားတဲ့ခါမှာအိပ်ပျော်သွားအိပ်ပျော်သွားတော့ပထမဦးဆုံးနေ့အဲ့လိုတရားထုတ်ရင်းနဲ့အိပ်ပျော်သွားပြီးတဲ့နောက်နောက်နေ့မနေ့လိုးလာတဲ့ခါမှာတော်တော်ထူးခြားနေတာတွေ့ရတယ်အရင်နေ့တည်းနဲ့မတူဘူးဘုရားလက်ခံမှာတော်တော်ကို fresh ဖြစ်တယ်။ဒါနဲ့အဲ့တော့လည်းတော်တော်သဘောကျတယ်။အဲ့ဒီနည်းဦးလည်းပဲဘုန်းဘုရားတရားစာအုပ်မဟုတ်ဘူး။ဒေါက်တာအင်စလီမီယာဆိုတဲ့ Australia ကဒေါက်တာကြီးတယောက်သူက WHO မှာ chairman ဖြစ်ဘူးလေ။သူရေးတဲ့စာအုပ်တော့ဖတ်မိတယ်။ Relief without drugs ဆိုတဲ့စာအုပ်။အဲ့ဒီစာအုပ်ကိုဖတ်ကြည့်တော့သူက insomnia ဆိုပြီးတိတ်ဆုံးမှပါနေတယ်။နော်။ Migraine headache ဆိုတာလည်းပါတယ်။နော်။တခြားလည်းပဲအမျိုးမျိုးစိတ်နဲ့ပတ်သက်တဲ့ယောဂါတွေတွေးတူယောဂါနှလုံးယောဂါဆိုတာတော်တော်များများတရားထွင်ပြောင်းနိုင်တယ်ဆိုတော့သူကရေးထားတာကိုရေးထားတော့အဲ့ဒါကိုလည်းပဲဖတ်မိပြီးတော့စမ်းကြည့်တဲ့သဘောပါလား ယုံကြည်လို့ပေါ့ကုသိုလ်လုပ်နေတာကုသိုလ်တရားလုပ်နေလို့ကိုယ်ကမထင်ဘူးငါတို့လို့ရင်ကုသိုလ်ရတယ်လို့လည်းမသိဘူးဘုံဘုံအဲ့တော့ကုသိုလ်ဆိုလည်းမသိဘူးကုသိုလ်လိုချင်တဲ့စိတ်လည်းမရှိအကျိုးရှိရင်လုပ်တယ်တခုခုအကျိုး practically လက်တွေ့အကျိုးခံစားရမှဆိုရင်လုပ်တယ်လုပ်မယ်ဆိုတော့စမ်းကြည့်တော့တကယ်အကျိုးရှိအဲ့လိုနဲ့ရက်ကြာကြာလောက်လာလေလေသူကပို့ပြီးတော့အကျိုးထိထောက်မှရှိလာလေလေအဲ့ရက်တော်ကြာလာတဲ့ခါကျတော့ခန္ဓာကိုယ်တစ်ခုလုံးရှော့ချလိုက်ပြီးတော့ကောင်းကနေကြောက်ဒီတင်းနှခုမှတင်းတာမျိုးလုံးနေတင်းနေတာပါးတွေတင်းနေတာပါးစပ်တွေတင်းတာလက်ကြောင်းတော့မှဒီရှားကိုအသုံးပြတဲ့ muscle ကစကားပြောတာများလို့ရှိရင်တော်တော်ကို strain ရတခါတည်းလေနော်ညောင်းနေတာပဲအဲ့ဒီလက်ကြောင်းတော့မှညောင်းနေတာတင်းနေတာကိုသိပြီးတော့ရှားကိုလည်းရှော့ချလိုက်တယ်ပါးစပ်ကိုလည်းအသာလေးရှော့လိုက်တယ်မျိုးလုံးကိုလည်းပဲမြင့်ချင်မြင့်ကွင်းချင်ကွင်းထွက်ထားလိုက်တယ်အဲ့လိုနဲ့ဇက်ကြောတွေတင်းနေတာတွေခါးတွေတင်းနေတာတွေမစားဖတ်များတော့ time တော့ဖတ်တာတော့မျက်လုံးတွေကတော့ညောင်းနေခါးတွေတော့ညောင်းတာ။ကြားလဲပုံပုံကတော့ရေးကျင်တယ်။မင်းများရေးတဲ့အကျင့်တွေရှိတယ်။အဲ့တော့အဲ့လိုကိုယ်တကူလုံးမှာညောင်းနေတာတင်းနေတာတွေကိုစိတ်ရှိရှိနဲ့တစ်ဖြည်းဖြည်း muscle တစ်ခုပြီးတစ်ခု muscle တစ်ခုပြီးတစ်ခုလိုက်ကြည့်တာပဲ။ဒီလို6ထိရောက်သွားပြီဆိုရင်6ထိကခေါင်းထိအောင်ပြန်လာတာပဲ။ခေါင်းထိရောက်ပြီဆိုတော့ခေါင်းကနေ6ထိတစ်ဖြည်းဖြည်းတစ်ဖြည်းဖြည်းပြန်မှတ်တာပဲ။အဲ့လိုမှတ်တဲ့ခါမှာတစ်ခါလေးဘယ်နေရာရောက်သွားမှတော့မသိတော့အိပ်ပြန်သွားတာ။relax ဖြစ်တော့တကယ်ကို deep sound sleep ဆိုတော့ရတော့အဲ့လိုရသွားတဲ့ခါမှာတရေကောင်းကောင်းအိပ်ပျော်သွားပြီဆိုရင်ပြန်ငိုလာငိုတဲ့ခါမှာကြီးကြီးလင်းလင်းဖြစ်နေပြီအဲ့လိုအဲ့ဒါကိုဘုံဘုံဆက်ပဲလုပ်ပါလားမင်းကိုယ်ကအိတ်ချင်ကိုတိတ်မပေးချင်ဘူးမြန်မြန်အိတ်ရင်ချိန်ကုန်တယ်နောက်ဘဝအသုံးဖို့ဒီဘုံလောက်ကအိတ်တန်းနဲ့ပဲကုန်တော့မှာနော်အဲ့တော့ဘယ်လောက်ကြီးရတော့မပေးနိုင်ဘူးဆိုတော့အချိန်ကိုချွေတားတဲ့အကျင့်ရှိတယ်ဟိုတွိုင်းလိုင်းလည်းပဲဘုံကစားဖတ်တယ်ဒီမှာအချင်းအလကားကိုမခံနိုင်ဘူးဘတ်ကားစီးသွားမှဆိုရင်စာဖတ်ပြတော့သွားတယ်ဘတ်ကားမှာထိုင်ဆောင်နေမှဆိုရင်စာထိုင်ဖတ်တာလေဆိုင်ရွက်ကလေးနဲ့ရေးရေးပြီးအိတ်ထဲမှာဆောင်ထားလေးရှိတယ်ကတ်ကလေးတွေဆဲထူရီနဲ့ကဗျာလေးတွေလင်္ကာလေးတွေဖြစ်ဖြစ်ဘာမဆိုးပေါ့မှတ်သားစရာလေးတွေရေးရေးပြီးတော့ဆောင်ထားလေးရှိတယ်ဘလို့လို့ဆိုတော့ဘုံကအချင်းကိုနှမျောတယ်အချင်းကို efficient ဖြစ်အောင်တုံးကျင်တယ်ဘဝဆိုတာအချင်းပဲအသက်ဆိုတာလည်းပဲအချင်းပဲအသက်ရှိရှိနေခြင်းနဲ့ဆိုတော့ရှိရှိနေရတဲ့အချင်းကိုဘလို့တုံးမှာလဲလို့ပြန်မေးအမမလို့ဘယ်နဲ့ဟိုလိုလိုဒီလိုနဲ့ကုန်သွားမှဆိုဘာလို့ခုလဲ။အဲ့လိုတွေးပြီးတော့ဘုံကငါအချင်းမဖြုံးချင်ဘူး။အချင်းက efficient ဖြစ်အောင်အဲ့လိုအလစ်ကျင့်လောက်လာတဲ့လူဖြစ်တော့တက်တဲ့လောက်အချင်းကိုချွေတာခြင်းနော်။သမင်းစားရင်တော့ဘုံကငယ်တော့စားဖိုက်နေစားတာ။ဒီသမင်းကပါးစပ်ထည့်ရောက်ပြီးဘိုက်ထည့်ရောက်တော့ပြီးတာပဲဒီစားဒီချင်းမှဖတ်လို့ရတယ်ဆိုတော့ဘုံရဲ့အမေဖေတွေဆိုရင်အဲ့လိုစားဖိုက်နေသမင်းစားရင်သူတို့မကြိုက်ဘူး။သူတို့ကသမင်းကိုယူတယ်ရကျဲ့တော့ကျဲ့တယ်ဒီစကားကဘုံမသိကျက်တယ်ခမင်းကိုယူတယ်ရခမင်းစားတဲ့ခါမှာယူတယ်အေးအေးဆေးဆေးစားပါနော်စကားမများမပြောနဲ့ဟိုစားဒီစားမဖတ်နဲ့မကျက်ဘူးဘာကြောင့်အခုခေတ်ဒီလိုလဲဘုံကအဲ့ဒါကိုပြောပြနေတာခမင်းကိုယူတယ်စားဖို့အေးအေးဆေးဆေးစားပါစိတ်ချမ်းရတလားလေးနဲ့စားပါခမင်းကိုအာယုံပြုတ်ပါနော်ဒီအစားအစာတွေဖြစ်အောင်လုပ်ပေးတဲ့ပုဂ္ဂိုလ်တွေစက်ပြုတ်ပေးတဲ့ပုဂ္ဂိုလ်တွေနောက်ဆုံးချက်ပြုတ်ပြီးတော့ပုဂံနဲ့ရောက်လာတဲ့အထိနော်ဒီပုဂ္ဂိုလ်တွေအာယုံပြုတ်ပါတဲ့အခုဆိုလဲလေဘုံမထောင်းပေးတော့မယ်ဆိုရင်စိတ်ကခဏလေးအာရုံပြုတ်တယ်။ဒီဟာဒီစားစရာတော့ဆရာတွေအားလုံးဖြစ်အောင်ဖန်တီးပေးလိုက်တဲ့ပုံကတည်းကအားလုံးကငါရဲ့ကျေးဇူးရှင်တွေပဲ။ဘုရားစားဖို့အစင်းနဲ့ပုဂံနဲ့ရောက်နေပြီနော်။ဒီမိုင်းဆိုချက်ပြီးတော့ပုဂံနဲ့ထိရောက်အောင်ထည့်ပေးလိုက်တာ။ခဏလေးအာရုံပြုတ်ပြီးကျေးဇူးတင်တဲ့စိတ်နဲ့မေတ္တာပို့လိုက်တယ်။ဒီမှဒီစားစာကိုငါဝါဖြိုးခြင်းကိုလှခြင်းလို့စားတာမဟုတ်ဘူး။ဗလာတောင်းခြင်းလို့စားတာမဟုတ်ဘူး။ဒီခန္ဓာကိုကျမ်းမာဖို့ healthy ဖြစ်ဖို့နော်။အားရှိဖို့ဒါမှအတိညာရှိတဲ့စားပေတွေဖတ်နိုင်မယ်။တရားထုတ်နိုင်မယ်။ကိုယ်လုံးချင်တဲ့ကောင်းတဲ့အလုပ်တွေလုပ်နိုင်မယ်ဆိုပေါ့ခဏလေးအာရုံပြည့်တာပါဠိလိုဆိုရင်တော့တော်တော်ကောင်းတယ်တော်တော်ပြည့်စုံမယ်နော်ပฏิသင်္ခါယောနိတော်ပိဏ္ဍပါဒပฏิပေးပါမည်အတိညာနဲ့စင်ကျင်၍ဆုံးကိုဖုံးပေးပါ၏နေဝတဝါယမြို့တူပြောပါဖို့မဟုတ်ပါဘူးနော်အဲ့လိုပေါ့ဘလတောင်းဖို့မဟုတ်လှပဖို့မဟုတ်ကပ်ဖို့ခုံဖို့မဟုတ်ဘူးဒီခန္ဓာကိုမျှတပြီးတရားကိုအားထုတ်နိုင်မှုစားတာပါဒါယဟန်နေကိုဒီလိုစင်ကျင်ရမယ်လို့ဘုရားတင်တင်ပေးခဲ့တာနော်ဟုတ်ကဲ့ဒါပေမဲ့
ဒီလိုလူကမင်းဝိုင်းမှာဆိုတော့မင်းဝိုင်းရဲ့လူကနေအဲ့ဒီတော့တက္ကနာပေါ့ပြောတယ
်မပြောသင့်ဘူ
းဒီကကြားရဘူးပေါ့ negative အောက်လူ
ကနေ negative တွေမပြောသင့်ဘူးလေချင်ပါဟုတ်ဟိုပြောစရာလုံးဝစကားမပြောဘူးဆိုတော့မလွယ်ဘူးပေါ့နော်ဒါပေမဲ့သမင်းစားကနေမှဒီသမင်းကိုဖြစ်ပေါ်လာအောင်စိုက်ပျိုးတဲ့နေရာနေဒီဇဝဲပေါ်ရောက်တဲ့အထိပါဝင်ပြီးတော့လုတ်ပေးခဲ့တဲ့ပုံကိုအစင်းစင်းညီမှန်းပြီးတော့စိတ်ထရမေတ္တာပို့ရမယ်ဟုတ်ကဲ့ဒီအာဟာရကနှာခန္ဓာကိုကြားမှာပို့ပါလို့ဒီလိုအာရုံပြုလို့ရှိရင်ပို့ပြီးတော့ကြားမှာရတဲ့ထပ်ပံဖြစ်တယ်နော်ပြောစရာရှိရင်လည်းပဲ 最近年轻的嘛是讲没有个标准的。
相近的是
什么？差钱嘛？差钱嘛？不标准的，他们歪嘛都没标准。他们嘛都标了心，你是个阿将，看那个 reaction 都没有起来了，哦，啥应该？那有电线粘了，不是 acid 把的布布粘了的。我最近几年年轻的在那啥的啥啥布布啥几的，布布还来撇的。所以那些片也上映这么高。哎呦，说白了，父母阿罗钱他们要得的，哦。他讲，第二头不要，哎这个嘛，哎一来我不咯，钱阿奶奶得打多少对啊？对了，阿罗对的保价，比如那个三不罗阿头打，打我第二头你的尾巴拿，第二头你的尾巴拿，娘呀没没娘呀没婆娘呀没那么地，哎对的，一般就没打，打不没，说了哎打不没这业绩的，嗯，那个六奶奶的六奶奶老的六不罗拿来干嘛？谁个家里人奶奶定金拿来，家里人奶奶一张拿来的，这偏偏奶奶奶奶奶奶这个就去拿了，然后奶奶的说了表都没要，嗯，啊表把里把里乎，这么没多，奶奶不把了表把里表带把了，我前几天跟我表带的是洗把的，嗯，说啊钱给我们看你们，你给耽误去了，我们如今来说说，耽误不起了，你不打你赔多少了，嗯，哎，如果你来干嘛？哎，如果奶奶的牙特别嘛，牙啥的有病，怕几的看见了。我不要做报纸对呀，嗯，老农的呀，我俺们的嘛，俺们做不的中啊，老怕怕被俺们的，啊，对的，那么的改变路，恰恰来呢，啊，再讲好的听，再讲不好的，再讲哎，好没听的，骗人的，再讲不好听的，骗人的，嗯，哎，路都为了来骗人呀，你，都路三年、三五年，都拼命的塞，都看你那一位老，第二天比嘛，那都个姐姐，你都个姐姐，家大兵哦，恰恰你老妈妈骗不了。咱们慢慢的路走来干嘛？谁强大来的？谁第一来的？表白的来的？谁家奶奶领的来的？钱够没给啥的？我们老掉乎？第二啥的怕的干嘛？不对来的，不比奶奶那偷偷把面来的。俺俩不是露面的时候，表白过了，他干嘛来吧？俺路呢，你得多来家来看家嘛。可能那老，现在老你把家嘛喂，不不要多报了。爱情家嘛，姑姑姑，那那时候比较好的第二个，来那京东的六八百六，姑姑姑来看他了，不都嘛表扬过，表过那么老，我那把他第二嘛，把他们皮都端过来看那么老，谁天下来看来比多哟？嗯，得了 freedom 起的喏，得了 independent 起的，姑姑在我包路京东来比顺，我那把他们皮多哈的，把看那么老，还有那个姑阿姑呗，不然得了那。给啥米路？一天二路数，他看你也不咋看你数啊。咱们这人呢，给啥米？南安这人呢，给啥米路？数来着的。哎，路呢？那里头我包来干嘛？哎，路数啊。到时候我压啥西的？所以他们今年一讲个年轻来的。哎，路第二来的呢？阿头的第二啥比来的呢？怕的干嘛？票来呗，不比了谁问啥来的？嗯，不如不补了，不要说了。啥人嘛怕不你了？不要不要说了，嗯。不读了，不要说了。那么老对的，高的嘛，不打了，都都那对的，喏。对的他，没那不安呢。上路不，下路我上不了，多出多不了，第二头不了，不要去多，不要去过，要干不来了。他路了，少他嘛 ，story 的那怕不吧，喏。他们谈 story 呗。不过最近啊，不要也没钱过最近。不要也生意都不差，不要也对呢，不要也年轻木。俺老最近喏，这恰啥别的，伢一下下下下个拍的干嘛？这偏偏家里里，伢也生意都不差，别人表公司问的问他们多少问拉问，我不不别说拿来干嘛？搞得别人 real 起来了，啊，姑娘一年年都都伢的路路外头他妈看啥来了？不露啥的的，不露多的的，不露别的的，别千万怕露的的，那老的也是，别得对拉了，对拉不着，伢我不激牛了，哎，不然都那个啥米了。说来我这个年轻啊，嗯，他老说比少的，对个少的，伢一拍开外面，背包鼓鼓嘛，老，所以他嘛，他来来来，金牛来塞，没屁股，嗯，别人不代表了，我第二头比了，他卡的里塞里，因为他年轻过来开始的，所以他嘛，八岁嘛没修，老八来没修，多大来没修，像马那路八路来没修，不变当当没修，因为他年轻来看嘛，不要的地呀。那是一种，不老年轻的，那是一个不老年轻的，都 compare 了 ကိုရတခုခုရလာပြီနော်တူလို့ compare တာမဟုတ်ဘူးနော်ငါကတလောက်ငင်းချင်ဘုရားတော့အများကြီးငင်းချင်ပါလေဆိုတော့မျိုးဒီလိုရှင်ပြတော့စဉ်းစားမိတာပါပူမဲ့တာမဲ့ဆိုတော့သိတယ်နော်အဲ့လိုစဉ်းစားမိတဲ့ကမှာအဲ့လိုဘုရားရဲ့ငင်းချမ်းမှုကိုမှန်းစားပြီးတော့အာယုံပြုလိုက်ရချင်မှာစိတ်ကပူပြီးတော့ငင်းချမ်းလာတယ်အရင်ကတော့ဘုရားကပဲဘုရားဘုရားလို့ဆိုတတ်တယ်နော်ဒါကြောင့်တရားဓမ္မတွေပြောနေတာဘိစိတ်ကမှာအရဟရဟရဟဘိစိတ်တယ်စာလုံးကိုပဲရွတ်နေမယ်ဆိုရင်တော့ဘာမှတိတ်မထူဘူးနော်အရဟံဆိုတာစိတ်ရဲ့ quality ကိုပြောတာအဲ့ဒီစိတ်ကိုသိအောင်ကြိုးစားပါဘုရားရဲ့စိတ်ကိုသိလို့ရှိရင်ဘုရားကိုသိတာပဲဟုတ်ဘုရားစိတ်ကိုဘယ်လိုသိမလဲဆိုတော့ကိုယ့်အကူအရင်ဆုံးတရားထုတ်ပါတရားထုတ်ပါဆိုတာကရိုးရိုးလေးအာနာပါနာထုတ်ပါပြီးရင်ခန္ဓာကိုယ်မှာရှိနေတဲ့ဝေဒနာတွေညောင်းနေတာတောင့်နေတာတင်းနေတာကြိုက်နေတာတွေလက်ကြည့်ပါကြည့်ပါမြင်ရင်တို့တဖြည်းဖြည်းရောပဲမိသားထိုင်တာရှိပြီချမ်းသာလာနော်စိတ်ထမအတွေးတခုခုပေါ်လာရင်အဲ့ဒီအတွေးလေးတွေကိုကြည့်ပါကြည့်ရင်ကြည့်ရင်ကြည့်ပါမြင်လို့ရှိရင်အဲ့ဒီအတွေးတွေကတဖြည်းဖြည်းတဖြည်းနဲနဲနဲနဲတော့ပေါ့မတွေးတဲ့စိတ်ကိုရောက်သွားအဲ့ဒီမတွေးတဲ့စိတ်ကိုရောက်တဲ့ဆက်မှာစိတ်စိတ်ကငင်းချမ်းနေရတာအဲ့ဒီငင်းချမ်းနေတဲ့စိတ်ကိုပြန်ကြည့်ရင်ဘာတွေ့ရမလဲဆိုတော့အဲ့ဒီငင်းချမ်းနေတဲ့စိတ်မှာလောဘလည်းမရှိဘူးဒေါသလည်းမရှိဘူးမာနဆိုတာလည်းမရှိဘူးနှလုံးတို့တဲ့စိတ်လည်းမရှိဘူးတို့မရှိတဲ့ကမှာငင်းချမ်းတယ်။အဲ့ငင်းချမ်းတဲ့စိတ်နဲ့ဘုရားကိုအာရုံပြုတဲ့ကမှာအာရုံပြုလို့ရတယ်။ပူလောင်နေတဲ့စိတ်နဲ့အာရုံပြုလို့မရအောင်။နော်။ပူလောင်နေတဲ့စိတ်ကတော့စတိုရီကိုစဉ်းစားမယ်ဆိုပဲရတယ်။နော်။ directly ငင်းချမ်းမှုအာရုံပြုလို့မရအောင်။ကိုယ်စိတ်ကတကယ်ငင်းချမ်းနေတဲ့ကမှာဘုရားကိုအာရုံပြုတဲ့ကမှာအင်မတန်ငင်းချမ်းတဲ့ပုဂ္ဂိုလ်ပါလားဆိုတော့သိလာတယ်နော်။အဲ့ကိုယ်စိတ်ထဲမှာအဲ့လိုလောဘတို့ဒေါသတို့မကျေနပ်မှုအမျိုးမျိုး frustration အမျိုးမျိုးမရှိတဲ့ကမှာစိတ်က free ဖြစ်freedom တမျိုးရှိနေတယ်နော်အဲ့ဒီခါမှလည်းပဲကိုယ့်ရဲ့ freedom ကိုကြည့်ပေါ့ဟောလောဘမရှိတာဟာလွတ်လပ်မှုတမျိုးပဲဒါပုံမှန်ကိုယ့်ကိုတွေးတတ်တဲ့သဘောပါနော်တွေးကြတာဒီကိုမှတ်မိတော့ပြန်ပြောတာဟို philosophy လို့ psychology လို့ဖတ်တာဝါနံပါတော့တခုခုကိုကြုံရပြီဆိုရင်ဒါကိုသိချသုံးတတ်တော့တာနောက်ဆုံးချက်မှာလောဘကင်းနေတဲ့ကမှာငါလွတ်လပ်နေတဲ့သူဖြစ်မယ် I'm free လို့ပြောလို့ရတယ်နောက်ဆုံးချက်မှာတခုခုကိုသိရှင်းလာနေတဲ့ခါမှာသိလို့ခြင်းတဲ့ခါမှာမမဖရီးဒမ်မရှိတော့ထို့သူပဲတရားကိုမကြည်မနှက်ဖြစ်နေရတာဆူနေရတာဖရီးဒမ်မရှိဘူးအမှန်ပြောမှဆိုပုံပေါ်ရဲ့စိတ်ကငယ်စဉ်တုန်းကမကြည်နှက်မှုအင်တာများတယ်ဘာကူမှသိမကြည်နှက်ဘူးဘုသူမှသိသဘောမကျအောင်မိဘကလည်းသဘောမကျအောင်ဆရာသမားလည်းသဘောမကျအောင်သူ့ရဲ့အပြစ်တွေအနာစာတွေချွင်းချက်တွေ weakness တွေအကုန်လုံးကိုသိနေတယ်သိနေတော့သူတို့ကကိုယ်ဆရာလာလို့ရှိရင်ဆရာလာမလုပ်နဲ့ကိုယ့်ကိုယ်ကိုပြန်ကြည့်အဲ့လိုပြန်ပြောခြင်းကမိဘတွေအစပြန်ပြောတတ်တာနော်ဟိုပုံမှန်တခုပုံပုံပြောခုတာကိုတချို့တရားတွေမတွေကနားထောင်ဘူးလို့သူတို့မှတ်မိနေတာရှိတယ်ဥပမာအပြင်ပုံပုံငယ်တဲ့ secret တောက်တယ်တော်ဆိုးတာတော်ငယ်လေးနဲ့တောက်တာဆယ်နှစ်နဲ့ဆယ်သုံးလောက်တဲ့ secret တောက်တယ်ဘဝရဲ့အမေရဲ့ဆယ်လေးတောက်တယ်အဖေရဲ့ဆယ်လေးတောက်တယ်ဒါပေမဲ့သူတို့ကဘာပြောလဲဆိုတော့ဟဲ့ဆယ်လေးမတောက်နဲ့အဲ့တော့ပုံပုံကဘယ်လိုပြန်ပြောလဲဆိုတော့တဲ့တော့သူတို့မပြောပါဘူးငယ်လေးတွေတူလေးတွေဒီမလေးတွေပုံပြောပြတာရှိရှိတော့ငါလို့ကနမေကြီးတကောင်ရှိတယ်နော်ကနမေကြီးကသူ့သားလေးတွေကြည့်တော့သားလေးတွေကဘေးလိုက်ဘေးလိုက်တွားပြီးတော့ဟဲ့သားတို့သမီးတို့ဘေးလိုက်ဘေးလိုက်မတွားနဲ့ရှိတဲ့တွားလို့ဆုံးမတယ်အဲ့တော့သားလေးတွေကပြန်ပေးပြန်ပြောပြောတယ်ရှိတဲ့အမေကအရင်တွားပြပါအဲ့လိုပြောတော့ဘုန်းဘုန်းအမေကဘေးမှာရှိနေတာဟုတ်သူ့ပြောမှသူသိတော့သူတော်စိတ်ဆိုးတာနော်အဲ့တော့ဘုန်းဘုန်းကိုယ်တိုင်ကလည်းပဲကိုယ့်ကိုသူများလားဆုံးမဟင်းအဲ့ဆုံးမလို့ပြန်ကြည့်တယ်သူကဘာဘလို့အပြစ်ကင်းလို့တော့သူကဘယ်လောက်တိလို့တော့ဘယ်လောက်တက်လို့တော့အဲ့ဒါမာနတမျိုးပဲနော်ငငယ်လေးကအဲ့လိုပဲစာပေဘုဟုသရှိလာတဲ့အခါကျတော့စာပေမာနရှိတယ်ဘုဟုသမာနဆိုတာရှိနေတယ်အပြောမခံခြင်းမအသွင်တင်တာမခံဘူးအတွေ့အခေါ်အယူဆတစ်ခုတွေ့နေလည်းပဲဘယ်နေရာမှားနေလဲဆိုတော့အရင်ဆုံးရှာတာဘယ်နေရာမှားနေလို့အရင်မကြည့်ဘူးတစ်ခုခုအကြားလိုက်ရင်ဘယ်ချက်ကမှားနေလဲအဲ့လို fault finding မှာအင်တန်တော်တာပဲဒါကြောင့်ဘုံဒီဇိုင်းလုပ်လို့ရှိရင်တော့ဘယ်နေရာလွဲလဲဆိုတော့မမြင်ရဘူးချွန်းရကိုပို့ပြီးတော့မြင်တတ်နော်နောက်မှစာပေတွေဖတ်ကြည့်တဲ့အခါကျတော့အဲ့လိုပဲပညာဉာဏ်ဘက်ကအာတန်တဲ့လူပါတဲ့ချွန်းရကိုပို့မြင်တယ်ပို့မြင်တဲ့အတွက်ကြောင့်သူကမကျဉ်းမှုပုံများတယ်သူက frustration ပုံများတယ်ကိုယ့်ကိုယ်ကိုပြန်ကြည့်လိုက်ထိုးတူပါပဲကိုယ့်ကိုယ်ကိုလည်းသိအထင်မကြီးဘူးငါလည်းဘာမှမဟုတ်ပါဘူးငါမှလည်းချွန်းရတယ်ဉာဏ်ငါဘယ်လောက်တည်လို့လဲသူများကိုလည်းပဲလိုပဲသိအထင်မကြီးတတ်ဒါပေမဲ့အခုလိုတရားထုတ်လာတဲ့အခါကျတော့ဖြစ်ပေါ်လာတဲ့ဒီစိတ်ကိုကြည့်တော့ဒီစိတ် quality တွေကိုဒီချက်စဉ်းစားတော့လောဘကင်းနေတဲ့ခါမှာလွတ်လပ်နေတယ်ဒေါသကင်းနေတဲ့ခါမှာလွတ်လပ်နေတယ်ဆိုတော့သိတယ်နော် မနာကင်းတဲ့ခါမှာလွတ်လပ်နေတယ်အိတ်တမင်းဆိုရကင်းတဲ့ခါမှာလွတ်လပ်နေတယ်အဲလွတ်လပ်နေတဲ့အရာတော်သိသဘောကျတာပဲ freedom ဆိုတာအဲ့ဒီလိုချင်းကြားမှာတဖြည်းဖြည်းဗုဒ္ဓဘာသာစာပေနည်းနည်းကတော့ရှားကြည့်တဲ့ခါမှာခုနတခါကြီးပြောလို့ဝိတုဒ္ဓိမေဂဆိုတာနော်အဲ့ဆိုဦးဒီဘာသာပြန်နေတော့ဖတ်ကြည့်တဲ့ကမှာပို့ပြီးတော့သဘောပေါက်တယ်ပို့ပြီးသဘောကျလာတယ်ပြီးတော့နောက်တော့ရှိသေးတယ်ဝိမု ക്തി မေဃဆိုတာရှိသေးတယ်ဆိုတော့တို့နာမည်ချင်းစဉ်းစားမယ်ဒီဟူကပဲရေးရဆောင်ပါအဲ့လိုဝိမု ക്തി မေဃဆိုတဲ့ဆောက်ကိုလည်းရှားပြီးဖတ်ကြည့်တယ်ဝိမု ക്തി ဆိုတာလွတ်မြောက်ခြင်းမေဃဆိုတာလမ်း The road to freedom ဆိုတဲ့အသေးလေးမျိုးပေါက်တယ်အဲ့ဒါကိုအင်မတန်သဘောကျလာတာနော်သဘောကျလာတော့အဲ့လိုပါဠိစာပေဖတ်တဲ့ကမှာစကားလုံးတွေဟိုကတလုံးတရားတလုံးတွေ့တာရှုပ်ပြီးတော့မှတ်ထားလိမ့်ရှိတယ်အဲ့ဒီဝိသုဒ္ဓိဆိုတဲ့စကားလုံးဝိမု ക്തി ဆိုတဲ့စကားလုံးမျိုးနော်တန်တိဆိုတဲ့စကားလုံးတန်တိဆိုတာငြိမ်းချမ်းခြင်းဆိုတဲ့ပုံနော် peace အဲ့စကားလုံးလေးတွေပုံမှန်နိုင်ငံမှာရေးထားလိမ့်ရှိတယ်ကိုမြင်တော့တယ်အဲ့ဒီ equanimity လည်းပါတယ်ဥပေက္ခာဆိုတာမျိုးကိုယ်စိတ်ထဲမှာလောဘဒေါသတွေအလုံးကြီးနေတဲ့ကံမှာကိုယ်စိတ်ကိုကြည့်ရတာစိတ်ထဲမှာ balance ရှိနေတယ် equanimity ရှိနေတယ်နော်အဲ့ဒီ balance ကိုလည်းသဘောသိကြတာပဲဝန်တာလည်းမရှိဘူးဝန်နေတာလည်းမရှိဘူးအင်းတန်ငင်းချမ်းငင်းချမ်းတော့သိသဘောကျလာသဘောကျတော့အဲ့လိုပဲအကွမ်းနေမတီးဆိုတော့ရေးထားလိမ့်ရှိတယ်တချို့လဲအင်္ဂလိပ်လိုရေးတယ်တခါလဲဗမာလိုလဲရေးတယ်ပါဠိလိုလဲရေးတယ်ဒီစကားလုံးလေးကိုမြင်လိုက်တဲ့တည်းကနဲ့စိတ်ကကိုယ့်ကိုသတိပြန်ပေးတယ်လို့ဖြစ်သွားတယ်ဖြစ်တဲ့အခါမှာကိုယ့်စိတ်ကိုကိုချက်ချင်းပြန်ကြည့်လိုက်ကြည့်တဲ့အခါမှာငါစိတ်ကအကွမ်းနေမတီးရှိရလားတယောက်ကိုမကျင်မနှက်ဖြစ်နေတယ်လူတယောက်ကငါ့ကိုဗိုလ်ကျတယ်သူကအထက်လူဖြစ်တဲ့ကြောင်းနည်းနည်းအိုးမတရားတူလုပ်တယ်အနိုင်ယူတာအနိုင်ကျင့်တာရှိတယ်သူ့မကျင့်တော့သူ့စိတ်ဆိုးနေတယ်စိတ်ဆိုးတော့အဲ့ဒါကိုမေ့လို့မရဘူးခဏခဏဒါပဲတွေ့ခဏခဏဒါပဲကြားတော့တော်တော်စိတ်ဆင်းရဲတယ်အဲ့လိုစိတ်ဆင်းရဲနေတော့မှဒီစကားလုံးလေးကိုမြင်လိုက်တဲ့ခါမှာ freedom ဆိုတဲ့စကားလုံးကိုမြင်လိုက်ရှင်ကိုယ့်စိတ်ကိုပြန်ကြည့်ပါငါစိတ်က freedom မရှိဘူးအဲ့ဒါကတော့ဘယ်သူမှမင်းနေကြမလို့နော်ကိုတွေ့ပဲဖြစ်နေတယ်ဘာဖြစ်လို့မရှိတာလဲဆိုတော့အဲ့ဒီလူကငါမကျင့်တော့လို့တော့သူ့ကိုမကျင်တတ်တာငါရဲ့လွတ်လပ်မှုဆုံးရှုံးသွားတာပဲ။အဲ့တော့သူဘာပဲလုပ်နေလုပ်နေသူ့ပြဿနာကိုတော့တဖြည်းဖြည်းတော့ဖြေရှင်းမယ်။သို့တော့လောလောဆယ်တော့ငါဒီစိတ်မျိုးနဲ့မနေချင်ဘူး။အဲ့ဒီစိတ်ကိုရတာနော်။ဘုပ္ပင်သူ့ကငါမကျင်တတ်တာသူမကောင်းလို့။အကြောင်းငါဆက်ပြတော့ဒေါသဖြစ်နေရအောင်မယ်ဆိုတဲ့သဘောမျိုးကရှိနေတယ်နော်။ဒါပေမဲ့တရားထုတ်လာတဲ့ကကြတော့အမြင်ကတမျိုးပြောင်းသွားတယ်။ငါသူ့ကိုဆက်ပြတော့ဒေါသဖြစ်နေခြင်းအပြင်ငါမှအကျိုးမရှိဘူး။ဒီပြဒနာကိုတခြားတနည်းနဲ့ငါဖြေရှင်းမယ်။ဒါပေမဲ့လောလောဆယ်တော့ I want to be peaceful and free အဲ့လိုစိတ်ကိုပြန်ကြည့်ပြီးတော့ကိုယ်စိတ်ကိုကိုအာရုံပြုပြနေတဲ့ခါမှာတဖြည်းတဖြည်းဖြည်းစိတ်ကတက်တာတော့ဥပိ္ပခာဘက်ကိုရောက်သွားတယ် balance ကိုရတယ်အဲ့ချိန်မှာ free ဖြစ်လာတယ်အဲ့တော့ကိုယ့်ကိုယ်ကိုအဲ့လိုမမေ့အောင်ဆိုတော့ဘုန်းဘုဆိုနေရာနေမှာအဲ့လိုပဲမြေပြူနဲ့ရေးလို့ရနေရာမှာရေးတယ်စက်ကူနဲ့ရေးပြီးတော့ကတ်လို့ရနေရာနေမှာကတ်တယ်ကိုယ့်အကူရှောက်လုံနေတာပဲနော်ဒါပေမဲ့အဲ့ဒါလို့ကိုယ့်အကူလုံတဲ့လောက်လုံပြီးတော့ကိုယ့်စိတ်ကိုကိုကြည်ကြည်ကြည်နေကိုပဲသဘောပေါက်လာတယ်ဖြည်းဖြည်းဖြည်းသဘောပေါက်လာတာနော် freedom ဆိုတာဘာလဲ what is true freedom ဆိုတာသဘောပေါက်လာတာနောက်မှဘောရပြီးတဲ့နောက်ဆရာသမားကောင်းကောင်းဒီမှာတွားပြီးတော့တပိခံပြီးတော့တရားကိုဟိုအောက်ခြေသေးရန်စားပြီးစဉ်စဉ်စဉ်စဉ် systematically ပြန်စားပေးလဲနေလာတယ်တရားလဲအထုတ်ကြည့်တဲ့ခါမှာပူပဲသဘောပေါက်လာတယ်နော်ဘုမုံပြောချင်တာတရားမဟုတ်ဘူး။ဘုရားဟောတဲ့တရားမှာဒဂါထာလောက်တကယ်သဘောပေါက်တော့လက်တွေ့ချင်းတုံးလိုက်မယ်ဆိုရင်ကိုယ့်ရဲ့စိတ်ဓာတ်ကိုညောင်အရေးကမြင့်တက်လာတယ်။မြင့်လာတဲ့ခါမှာနောက်ထပ်သိရင်ပိုပြီးသဘောပေါက်တယ်ပိုမြင့်သွားတယ်နော်။လက်တွေ့မလုပ်ဘဲနဲ့ရှားကြီးတက်တက်ဖတ်ယူနေတော့မရနိုင်ဘူး။ဒါကြောင့်နည်းနည်းလေးသိရင်နည်းနည်းလုပ်ပါ။များများသိရင်များများလုပ်ပါအကုန်လုံးကို problem တွေအကုန်လုံးကိုခုချက်ချင်းအဖြေရဖို့မပြောလဲမှာနော်တရားနဲ့ပတ်သက်တဲ့ကိစ္စတွေမှာမသိနိုင်တာတွေကအင်တန်များတယ်ခက်ခဲနေတဲ့တွေကအင်တန်များပါတယ
်ဒီလိုနဲ့တခါလုံးအစရောတွေတွားနေတူနေပြီးတော့ဘယ်လိုပြောလဲဘာလဲမိတာကမှန်းလေးပဲကောအဲ့တော့ဘယ်ဆက်လုပ်လဲဒါပေမဲ့မေတ္တာသူ့ကိုတော့ပုံမှန်များကာဘူ
းနားဘူးတယ်ဟုတ်ပြီ
ဒီပဲလေဟာအဲ့နဲ့ဒီလိုဒီနဲ့တော့ဆက်တော့သိဆိုင်နေတာဒီပဲဟုတ်ကဲ့ဘယ်လိုလဲဒီနဲ့ခါကြတော့ဘာဖြစ်လ Swan
Tati. Swan Tati.
Swan Tati. Swan Tati. Swan Tati.
Swan Tati. Swan
Tati.
ကျောလို့နားလဲတာတဲ့ဒါမျိုးဖြစ်တာလဲဆိုအဲ့ဒီနေရာမှာပဲပြီးတော့ရဲ့အဲ့လိုပြီးတော့ပြီးနေတာဒီရနေပြီးတော့ပြင်ရပြောလဲခုနကတော့ဒီဟိုဒီဝင်နေတဲ့ဘာလို့များချမ်းတာတိတ်အများကြီးမချမ်းတာပါဘူးသူကအင်းဟိုနက်ချရယ်လို့သွားမယ်ဆိုရင်ပေါ့နော်မက်ဒီတေးရှင်းနက်ချရယ်ပဲနော်သူမှလူကြီး လူပြောမယ်စတက်ဆိုလို့မရှိဘူးလက်စပ်အများကြီးဖြစ်တယ်ဟဲ့လားဟုတ်ဒီဖုံးမောတော့ငကိုရေကဗယာမျိုးမဆိုအမျိုးမျိုးစမ်းကျင်တဲ့ဝါနာပါလေရစ်ဖြစ်တဲ့ အဲ့မှာဆရာတော်ကြီးရဲ့အရိယာဝါဒတရားတော်ဆိုတဲ့စာအုပ်မှာဆိုမဲ့နဲ့နေရာတစ်ဆက်ငါးလို့ထင်ပါတယ်အဲ့မှာဆရာတော်ကြီးကမိမိခန္ဓာမှာတဲ့ဒွါရ၆ပါးမှာဘယ်ဒွါရမှာဖြစ်ဖြစ်ပွဲရပွဲရကိုရှုမှတ်ပြီးတော့နေသွားမယ်ဆိုရင်အဲ့ဒါဟာတရားထုတ်တာပဲဒွါရ၆ပါးလုံးပြောတာနော်မျက်စိငါးနှာခေါင်းရှာကိုယ်စိတ်၆ပါးလုံးပဲနော်ဆရာတော်ကြီးပြောတာဟိုကထပ်ပြီးတော့ပြောရင်မှလည်းသူ သူ6မီတာကိုတည်တယ်ချက်ဆိုတော့မီတာကိုတည်တယ်နောက်တစ်ခါ6ချက်6ချက်6ချက်တစ်ချက်မှမလွတ်အောင်တည်နေမယ်ဆိုရင်အဲ့ဒါလည်းတရားထုတ်တာရတယ်နော်နှာခေါင်းမှလည်းဆိုတော့အနံ့တစ်ခုရလို့ရှိရင်အဲ့ဒါကိုပဲတတိထားပြီးတရားရှိမှလို့ရတယ်အနံ့ရနေတာကိုတည်နေတယ်သဘောကျရင်လည်းပဲသဘောကျမှောင်းကိုတည်တယ်နော်ဒါကြမှာအရသာတွေ့တဲ့အခါမှာတစ်ခုခုအရသာရှိနေရင်အဲ့ဒီအရသာကိုတည်ပြီးတော့လည်းပဲနေသွားလို့ရတယ်တည်ပြီးတော့နေတာဟာတရားထုတ်တာပဲနော်ခန္ဓာကိုယ်မှာပူမှုအေးမှုလှုပ်ရှားမှုမာမှုပြောမှုအထိတွေ့ sensation တွေချမ်းသာတာဆင်းရဲတာအများကြီးရှိတယ်အဲ့ဒီရှိတာကိုဘယ်ဟာကိုဖြစ်ဖြစ်တစ်ခုခုကိုသိနေရတယ်နော်အဲ့ဒါစိတ်ကစားရှိမှင်လေရတယ်လို့ဟောထားတာရှိတယ်နော်ကြည့်တော့တချို့ကပြောတယ်တရားထုတ်တာမှလည်းစိတ်ကစားရှိမှလို့ကတော့မလွယ်ဘူးထင်တယ်အဲ့တော့မလွယ်ဘူးဆိုတာဘာကိုပြောတာမှပုံမလဲနားမလဲနော်ဘာလို့လဲဆိုတော့ပုံမကိုယ်တိုင်စတော့ယုတ်အနာပါနာပိုင်းကိုခဏအားထုတ်တယ်အဲ့တော့ခဏကောင်မှဝေဒနာ sensation ဝေဒနာဥပဒနာကိုခဏအားထုတ်တယ်ပြီးမကြခင်စိတ်ကိုပဲရောက်သွားတာဟောစိတ်ကိုစိတ်ဝင်စားတယ် psychology ကိုလည်းစိတ်ဝင်စားတယ်စိတ်ချက်မှအတွေးတွေတွေးနေဘာတွေတွေးလဲဆိုတော့ကိုယ့်အတွေးကိုပြန်ကြည့်တဲ့အချင်းရှိတယ်စိတ်ဝင်စားတယ်တွေးလေးတွေဖြစ်ပေါ်လာပုံတွေးလေးတွေတခုနှစ်တခုဂျေးဆက်လေးတွေဖြစ်ပုံအမှန်တန်စိတ်ဝင်စားတာဟောအဲ့တော့ဆရာတော်ကြီးကိုယ်တိုင်ကနော်စိတ်ကစားရှုမှတ်ရင်လည်းရတယ်လို့ဟောထားတာတွေ့ရတော့တော်တော်သဘောကျသွားတာတို့တော့ပုံမအနေနဲ့ပြောရမစင်းတော့နော်တယောက်ကအဲ့လိုရှိမှလို့မရဘူးပြောရင်လည်းပဲမင်းမရဘူးမငါရတယ်လို့ပဲပြောမှာပဲကိုလုတ်ချင်တာတခုကိုနောက်တယောက်ကရတယ်မရဘူးလို့ပြောတာမျိုးပုံမကလက်ခံပြီးတော့ကိုလုတ်တဲ့လူကဘယ်တော့မှရထားလိမ့်မရှိဘူးငါလုတ်ကြည့်မယ်ငါစမ်းကြည့်မယ်မင်းမရဘူးမငါရတယ်ရမှာပဲဘုသူစကားကောင်မှပုံတည်မှတ်တဲ့အချင်းရှိကိုကကိုစမ်းကြည့်ခြင်းနဲ့အချင်းရှိနော်အဲ့တော့အဲ့ဒီကနေဆက်နေပြီးပြောရမယ်ဆိုရင်ဒကာကြီးကမေတ္တာကိုအားတက်အာတန်တော့စိတ်ထဲမှာလိမ့်ဆံလေးတွေနဲ့ခလေးတွေစသည်အပြင်သူ့ကိုချစ်တဲ့စိတ်ဖြစ်တယ်နော်အဲ့ဒီချစ်တဲ့စိတ်ကိုဒီကကြီးပြန်ကြည့်နိုင်သလားချစ်တဲ့စိတ်ဖြစ်တော့မှစိတ်ထဲမှာဘယ်လို feeling မျိုးရှိအဲ့ဒီကစလဲရ
စိတ်ဆံလေးပါဒီချစ်နေတယ်တော့ပြန်တော့မပြောတာဘူးအဲ့ဒီတော့ဆရာတော်ကြီးတို့ခံတော့ပြောပြ
တနာညာတဲ့ကရုဏာစိတ်ရ
ူးဆူရင်ပြတ်လ
ို့အဲဟုတ်ပြီဒီကကြီ
းသာသမီပြတ်လို့
ဟုတ်ပြီဟုတ်ပြီ
ကိုရပြင်ပြတ်လို့အဲမြင်တာလည်း
တွေ့တာကဲ့သို့ဟုတ်ပြီဟုတ်ပြီသဘောကျတယ်ဟုတ်တယ်ဘာဖြစ်
တာလဲဆိုရင်အဲ့ဒီတော့နောက်စိတ်ကဘာတကယ်ဘာဖြစ်လဲဆိုရင်အဲ့ဒါဖြစ်ဘူးလို့ရှင်အများကြီးတော့ညုံတာတခုကြီးတယ်ကောင်ပါလို့ရှိရင်ငါတော့ဆူလာကူရတော့ပါပဲလို့
ဟုတ်
အဲ့ဥစ္စာရတော့လေရတယ်ဒါပေမဲ့ဒီဟာလည်းမပေါ့လို့ပြန်ပြေတယ်
အဲ့ဒါဇွနေဖို့ကောင်းတယ်ဒီချက်ကအရေးကြီးတယ်ဒါကြီးရနော်တစ်ခုခုကိုလုပ်ပြီးရင်နောက်တစ်ခုကိုရကျင်တဲ့စိတ်ကလူတွေမှာရှိတတ်တယ်နော်အဲအလုပ်တစ်ခုကိုလုပ်တာမှာရင်မှန်းချက်တစ်ခုခုကတော့ရှိမှဖြစ်မှာပဲတစ်ခုခုကိုမျှော်လင့်ချက်ထားပြီးလုပ်ကြတာတော့အမှန်ပါပဲဘုသောဘယ်လိုဟာမျိုးကိုမျှော်လင့်တယ်လဲဘယ်လိုဟာမျိုးကိုရမယ်လို့ထင်တယ်လဲဘယ်လိုဟာမျိုးကိုရကျင်တယ်လဲဘုံဘုံနေနဲ့ပြောရမယ်ဆိုတော့နော်ကိုယ်နေနဲ့ကိုပြောရင်တယောက်ကိုချစ်လို့ရှိရင်သူ့ကိုချစ်တဲ့စိတ်ကို့မှာဖြစ်နေတာနော်ချစ်တဲ့စိတ်ကကိုယ်ရင်ထဲမှာဖြစ်နေတာအဲ့ဒီစိတ်ကိုပြန်ကြည့်တဲ့အခါမှာအဲ့စိတ်ကတော်တော်နူးညံ့တယ်တော်တော်ငြင်းချမ်းနေရတာချမ်းသာတယ်တယောက်ကိုမုန်းနေရတဲ့စိတ်နဲ့တယောက်ကိုချစ်ရတဲ့စိတ်နဲ့ဒီစိတ်နှစ်ခုကိုရှင်းကြည့်တဲ့အခါမှာတို့နှစ်ခုရဲ့ချမ်းသာချက်ကိုကောင်းကောင်းမြင်ရတယ်နော်ဘယ်စိတ်ကိုကြိုက်တယ်လဲဆိုရင်ချစ်ရတဲ့စိတ်ကိုပဲကြိုက်တယ်နော်ဟုတ်ကိုချစ်ရတဲ့စိတ်ကြောင့်တစ်ဖက်သားမှာအကျိုးအထက်လျောက်တော့ရှိမှာနော်သို့တော့အရေးကြီးဆုံးကသူတစ်ပါးပေါ်မှာချစ်တဲ့စိတ်ဖြစ်ရတာကို့မှာအကျိုးများဆုံးအကျိုးများဆုံးကတခြားတစ်ခုခုရတာမဟုတ်ဘူးအဲ့ဒီချစ်တဲ့စိတ်လေးဖြစ်နေတော့မှငြင်းချမ်းမှုသဘောတမျိုးရှိနေတယ်ငြင်းညမှုသဘောတမျိုးရှိနေတယ်မြင့်မြတ်တဲ့သဘောတမျိုးလည်းရှိနေတယ်စိတ်ရဲ့အရေးတွေးကမြင့်မြတ်တယ်ချစ်တဲ့စိတ်ကမြင့်မြတ်တဲ့စိတ်မုန်းတဲ့စိတ်ကယုံညံ့တဲ့စိတ်အဲ့တော့ကို့မှာမြင့်မြတ်တဲ့စိတ်ဖြစ်နေတာဟာကို့အတွက်ရလိုက်တဲ့အကောင်းဆုံးအရာတစ်ခုပဲကုသိုလ်ဆိုတာမြင့်မြတ်တဲ့စိတ်ကိုပြောတာပဲအဲ့မြင့်မြတ်တဲ့စိတ်ဖြစ်နေတဲ့အချိန်မှာကုသိုလ်ဖြစ်နေတယ်ဟုတ်ကကုသိုလ်ရရလို့တော့တိတ်မသုံးချင်ဘူး။ဒီစစ်ခုပန်ဆင်ရတဲ့သဘောမျိုးသဘောမထားချင်ဘူး။နော်။ကုသိုလ်စိတ်တွေဖြစ်နေတယ်။နော်။မြင့်မြတ်တဲ့စိတ်တွေဖြစ်နေတယ်။နော်။ဟိုစိတ်ကမြင့်မြတ်နေဘဝကမြင့်မြတ်နေတာပဲ။စိတ်ယုံညံ့နေပြီဆိုဘဝကယုံညံ့တဲ့ဘဝဖြစ်သွားပြီ။ Instantly ယုံညံ့တဲ့ဘဝရောက်သွားနေတယ်။နော်။ဒီခန္ဓာကိုယ်သိပြီးမှနောက်ဘဝရောက်တဲ့သဘောကတော့ကြာသေးတယ်ထားအောင်နော်။အခုချက်ချင်းမကောင်းတဲ့စိတ်မျိုးကိုမွေးမြူမယ်လက်ခံမယ်ဆိုရင်ခုချက်ချင်းယုံညံ့တဲ့ဘဝရောက်သွားတာပဲ။ယုံညံ့တဲ့ဒုလိုလဲကမ္မပြောပြော concept အနေနဲ့ပညာအနေနဲ့ခေါ်မှဆိုရတာပဲနော်။အဲ့တော့ကို့မှာပထမအဦးဆုံးရတာဘာလို့ဆိုတော့မြင့်မြတ်ခြင်းပဲ။အဲ့ဒီအချိန်မှာဟိုမုန်းတဲ့စိတ်ဖြစ်နေတာနဲ့စိတ်တဲ့ချစ်တဲ့စိတ်ဖြစ်နေတာကိုအရှင်ကြည့် self respect ဘယ်ဟာတာမလဲ။ဘဝရဲ့စိတ်မှာ self respect တကယ်တော့မရှိဘူး။ချစ်တဲ့စိတ်မှာတကယ်လေးနဲ့တဲ့မှန်ကန်တဲ့ self respect ဆိုတာရှိတယ်ကိုယ့်ကိုယ်ကိုလေးစားမှုတန်ဖိုးထားမှုဆိုတာရှိလာတယ်နော်အဲ့တော့လူတယောက်မှအဲ့ဒါတိတ်အရေးကြီးတာပဲကိုယ့်ကိုယ်ကိုလေးစားမှုကိုယ့်ကိုယ်ကိုတန်ဖိုးထားမှုဆိုတာရှိမှအဲ့ဒီလူကဘဝကအတိတ်ပဲရှိရှိနေလို့ရတယ်ကိုယ့်ကိုယ်ကိုမလေးစားရင်ကိုယ့်ကိုယ်ကိုတန်ဖိုးမထားရင်အတိတ်ပဲရှိရှိနေလို့မရတော့ဘူးအဲ့တော့ပထမအဦးဆုံးရလိုက်တဲ့ရလကမြင့်မြတ်တဲ့စိတ်ဖြစ်နေတာအဲ့ဒါပဲသို့တော့စိတ်တိုင်းစိတ်တိုင်းမှာတတိဆိုတာရှိတယ်နောက်ဆက်တဲ့အကျိုးပေးနေတဲ့တတိဆိုတာရှိတယ်။အကုသိုလ်စိတ်ဖြစ်လဲပဲအဲ့ဒီစိတ်မှာတတိရှိတယ်။သူ့မှာပါဝါတစ်မျိုးရှိတယ်။သူ့မှာ energy တစ်မျိုးရှိတယ်နော်။ကုသိုလ်စိတ်ဖြစ်လဲပဲသူ့မှာပါဝါရှိတယ်။သူ့မှာ energy ရှိတယ်နော်။ဟောသူက store လုပ်ထားတဲ့သူဖြစ်သွားတယ်နော်။ဥပမာဟို atom လုံးမှာရှိတဲ့ energy သဘောမျိုးပဲသူ့ split လုပ်နိုင်တဲ့ energy ထွက်လာပါပဲ။အဲ့လိုပဲကုသိုလ်စိတ်မှာလည်းပဲသူ့တုံ့မိထားလိုက်တဲ့ energy တစ်မျိုးလို့ရှိနေတယ်။အဲ့ဒီ energy ဟာအကျိုးပေးနေတဲ့ချိန်မှာသူကအကျိုးပေးတယ်မေတ္တာစိတ်နဲ့ကိုကများများနေနေလာလို့ရှိရင်အဲ့ဒီမေတ္တာစိတ်ကြောင့်ဒီစိတ်ကသူ့ attract လုပ်တဲ့သဘောရှိတယ်။ဆွဲဆောင်တဲ့သဘောမျိုးရှိတယ်။တော့တခြားကိုယ့်ကိုအကျိုးပြုနိုင်မဲ့သူကိုယ့်စီကိုရောက်လာတယ်။ကိုယ်ကလည်းသူများကိုအကျိုးပြုနိုင်တယ်။ကိုယ့်အကျိုးပြုမဲ့သူကလည်းပဲကိုယ့်စီကိုရောက်လာတတ်တယ်နော်။အဲ့မေတ္တာစိတ်နဲ့အင်ကြနေတဲ့အခါမှာအာရုံပြုပြီးတော့တစ်ခုခုကိုမေတ္တာပို့မယ်ဆိုရင်လည်းပဲအဲ့ဒီလူမှအင်တာဖြစ်ရောက်တဲ့အကျိုးကိုခံစားစိတ်တည်ငြိမ်အင်းချမ်းနေတဲ့အချိန်မှာမေတ္တာပို့တာအထောက်အဆုံးပဲ။ဒါကမေတ္တာမပို့ခင်မှာအရင်ဆုံးအာနာပါနဖြစ်ဖြစ်တခြားဘာဝနာတစ်ခုဖြစ်ဖြစ်ဆွဆွင်းမြဲမြဲလေးအားထုတ်လိုက်ပါ။အဲ့လိုအားထုတ်လို့စိတ်လေးနဲ့ငြိမ်ချမ်းသွားပြီနော်အလုတ်ကိစ္စတွေလည်းမတွေ့ဘူးအလုတ်မှာစိတ်တူခဲ့ရတယ်စိတ်ဆိုးခဲ့ရတယ်လည်းမတွေ့ဘူးနော်ဘာမှမတွေ့ဘဲနဲ့ငြိမ်ချမ်းသွားတဲ့အချိန်မှာကိုယ်မြတ်တာပို့ခြင်းနဲ့လူစိတ်ကတိချက်ချင်းချင်းမြင်းမြင်းအာယုံပြုပါဘသူပဲပါဆိုရင်လည်းပညာပေါ့နော်မြတ်တာဆိုတာပညာကိုအာယုံပြုတာပါပဲအဲ့ဒီလူကအတိချာအာယုံပြုပြီးတော့စိတ်ချမ်းသာပါစေကိုချမ်းသာပါစေဘဝမှာနေထိုင်ရင်းနဲ့ပတ်သက်ပြီးအစဉ်ပြေပါစေဘောင်းနေဆက်ဆိုင်ရင်းနဲ့ပတ်သက်ပြီးလည်းအစဉ်ပြေပါစေဒီလိုရိုးရိုးလေးမြတ်တာပို့ပါနော်မြတ်တာပို့တဲ့ကမှာစာချက်ပြီးမြတ်တာပို့တာထက်စာမချက်ပဲနဲ့ကိုရင်ထဲကလက်လက်လက်လက်ထွက်လာတဲ့ရိုးရိုးစကားလေးနဲ့မြတ်တာပို့တာကကိုထိရောက်ဒါကိုယ့်ရဲ့ real ဖြစ်တဲ့ခံစားမှုကိုဖော်ပြရောက်တယ်နော်။ sari jet tap or sick on a bab and a juniluaro, Nidapuyam Yabu. Sayuta Timale. Well, let a lesson I am you below. Say Chanda was he, good Chanda was he. Nathan is I tell you, Simbi was he. Lumian is a same malave, Simbi was he. Goodori, Wamian was he, Goodo Kamuri, you name was he. The hour level art of bro, Kuhago, say Chanda, needed to do. Chipazi, Pono Eden Buddha, Basama Gemetau, Nasi Chanda the Lu, through Lesser Chanavazi. Hello, say name in that Buddha, General. Lumia, Lego, Bublo, Nunia, the Chilla, Kinari. Takuri, you are, but the guy you live at least and he has a Pomo and Chip. Doma, she did least and he, Doyen, least and he, Doma, the Kali letter, Kuyasa. ချစ်တယ်နော်ဒါတော့လေးရမှာလည်းပဲလူချစ်လူခင်ပို့ပြီးတော့ပေါ်မြားတယ်ကိုယ်ကလည်းသူတပောက်ကိုတကယ်ရိုးသားတဲ့စေနာနဲ့အကျိုးပြုခြင်းတယ်ဘာမှပြန်မမျှော်နိုင်ဘူး
Botanical garden, man, I shall do it. Lama to the Lulu, Pomo Mita Pu, the Lu, Chi, Brother, Pomo, Pion Piazza, Gong, Dora, 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 Pomo, Pion Piazza, အဲ့လိုနေရတာစိတ်ထဲမှာငြင်းချမ်းတယ် feeling of oneness ဆိုတော့ရတယ်ခုနကတည်းကပြောတယ်မှာအတစ်ချက်ပါတယ်နော်သူနဲ့ကိုယ်နဲ့တွေးတားလို့ဖြစ်တယ်ဆိုတာနော်အဲ့ဒီ feeling ကိုတကယ်ရတယ်ဘုံကအဲ့ဒါကိုရတာကိုကျင်တတ်တယ်တခြားဘာမှမရရင်နေပါစေနော်တခြားဟိုဒီမြတ်တာတကိုးကြောင့်ဘာဖြစ်လာမယ်ညာဖြစ်လာမယ်အဲ့ဒါမရရင်နေပါစေ feeling of oneness ကိုရတယ်ဆွေမျိုးလိုသဘောထားနေတယ်တွေးတားလိုသဘောထားနေတယ်အကျိုးကိုဆောင်ရွက်ခြင်းအဲ့ဒါအမှန်တမ်းမမဖြတ်နိုင်တဲ့စိတ်ပဲကိုယ့်ရဲ့စိတ်ရဲ့ quality ကိုတိုးတက်စေတဲ့အရာပဲအဲ့ဒီကိုယ့်စိတ်ရဲ့ quality ကကိုယ့်အတွက်အကြီးမားဆုံးဆုလက်ပဲတခြားဘာမှမရရင်နေပါစေတော့
မေတ္တာကကိုယ့်အကိုအညီညာ
ကိုယ့်စိတ်ကကိုယ့်ကိုငြိမ်းချမ်းစေနော်ကိုယ့်မေတ္တာကကိုယ်တခြားလူတွေလည်းအတိမှပြုလာတယ်နော်သူတို့မေတ္တာကိုလည်းကိုယ်ပြန်ရတာပါပဲအမှန်တကယ်ပါလေတော့ကိုယ်ချင
်ချင်းရလို
က်ချင်းချင်းရလိုက်တာအေးချမ်းတယ်နော်အခုနဘုံဘုံပြောတဲ့အဲထက်မှာတစ်ခုပါနော်ဘုံရဲ့မိတ်ဆွေတယောက်ကဘုံဘုံပြောတယ်ဒီလိုလေးထိုင်တက်တာထိုင်တက်တာလို့ထိုင်ပြီးတော့အဲ့ဒါရှူတာလေးကိုမှတ်ပါသိနေပါတကယ်အဲ့တစ်ခုဆွတ်ဆွတ်မြဲလို့ကြည့်စမ်းပါဆွတ်ဆွတ်မြဲမြဲနော်မနေ့ဆက်သောဆယ်မိနစ်ရ15မိနစ်ရနိုင်ဝဲရလုတ်ပါပြီးရင်ကြားထဲမှာပျောက်ကြားပျောက်ကြား5မိနစ်ရ5မိနစ်လုတ်တနည်းတာလုံးပေါ့5မိနစ်မရရင်2မိနစ်ရ2မိနစ်လုတ်ပါ
ငါလည်းပြောလို့ပြီးတော့ပြောတယ်။အဲ့ဒါပိုင်းဆိုင်တော့ဟိုဒီဦးကျင်းဆိုင်ရာလုပ်တဲ့စကားကိုပြောတယ်။ဒီလည်းခက်တာဘယ်လိုသိလာလဲဆိုတော့ဒီလည်းကြားလို့ချင်းပြီးတော့အဲ့လိုပြောပြီးစုပြီးတော့အဲ့လိုသိကူစုအဲ့လိုစားအသုံးချစရာကူကျဲ
ကိစ္စမရှိဘူးတကယ်ကြီးအသုံးချစရာဖြစ်ရင်သုံးချလိုက်ပါနော်စိတ်ကိုစူးစီးပြီးတော့တက်ရှိပြီးတော့ငြင်းချမ်းပြီးအိတ်သွားရော
တ
ော့အမှန်ပြောရင
်ပြန်လို့လာပြန်လို့လာ
ပြန်လို
့လာဒီလို
ပါစံပြန်ဆရာတယ်ဘူးဆောင
်ကတော့တုံးချတ
ာဒါကြီးကတည်းက guilt ဖြစ်သွားတယ
်
ဒါကြီးကခုနဘုံဘုံပြောတဲ့မှာပါပြီးသားနော်ဘုံဘုံကိုတိုင်စိတ်ကို relax လုပ်ပဲခန္ဓာကို relax လုပ်ပဲအာနာပါနာကိုမှန်ရင်အိတ်တာအခုလည်းအိတ်တန်းအိတ်တာပဲအိတ်တန်းအိတ်တန်းမဟုတ်ခင်မှာတရားရှိမှရင် relax လို့ပတိတိတိတိအိတ်တာပဲပြဿနာမရှိဘူးဒီလိုအိတ်တာအမှန်တန်ကောင်းတယ်ဟု
တ်ပါဒီလိုခေါ်ဖြစ်နေတယ်ဒီလိုခေါ်လို့မနေ့လောက်ပြန်ကြအောင်မနေ့လောက်ဟုတ်ပါအဲ့ဒါတော့တမနေ့လောက်တ
ောင်းကြပြဿနာမရှိဘူ
းဆိုတော့ abuse လုပ်ပြီးစိတ်ထဲမှာအ
င်းဘယ်ပြောပြီးတော့နိုးလာပြီနော
်
နိုးလာပြီးရင်ရတော့ဆက်လုပ်ပါတမနေ့ရနမနေ့ရဆက်လုပ်ပါတခြားချိန်မှာလည်းခဏခဏလုပ်ပါဒီလိုတက်တဲ့ချိန်ပြီးတော့လုပ်ရင်တော့ဒကာကြီးရုတ်တရက်တော့အိတ်မပြုံးဘူး ့အဲ့ပြောလို့ရတော့အဲ့ပြ
ောမအောင်ပြီးတော့ကြောက်ဘို့ဆိုတော့ဟိုနေ့လေပိုင်းကဓာတ်နဲ့အိတ်ခံတာဒီလားအဲ့ဒီလား
အမှန်ပြောရင်တကယ်ကြီးဘုမောကလူတိုင်းတိုင်းကိုအဲ့ဒါလိုအိတ်ဖေးခြင်းအဲ့ဒါလိုနီးနေအိတ်တာအမှန်ကောင်းသောအိတ်ခြင်းပဲနော်ဒီဟာဘလောက်ထိအောင်ကျိုးရှိလဲတိလားတကယ်ကြီးဒေဂန်နီးရောက်ပြီဆိုပါတော့ငါ့အသက်လေးရှူရမှတ်နေတယ်တို့တကယ်ကြီးကတော့ပြောလို့ဇက်နဲ့တည်းရောဒီကောင်းသောတည်ခြင်းပဲတခြားဘာမှမတွေးဘူးဒါကကုသိုလ်ကိုသဘောပေါက်လာပြတ်သားတယ်ရဖို့ကအဓိကမဟုတ်တော့ဘူးကောင်းတာမှန်တာကိုလုပ်ဖို့အဓိကပဲ။ဒါကြောင့်ဘုံဘုံစိတ်ထဲမှာတရားရတယ်ဆိုတဲ့စိတ်ကိုမတွေးဘူး။ရပါမလားဆိုတဲ့စိတ်ကိုမတွေးဘူး။ငါကောင်းတာကိုလုပ်တယ်မှန်တာကိုလုပ်တယ်လုပ်နေရတာကိုကျင့်တတ်တယ်။အဲ့တော့စိတ်ကရှင်းသွားတယ်နော်။လုပ်နေရတာကိုကျင့်တတ်တယ်။မရမရှင်းလို့မှမပြီးမရှင်းလို့မှပဲ။ဒေဒီရှိလို့ပါပဲ။ရပါမလားဆိုတဲ့ပူပန်မှုမရှိဘူး။မရရင်တော့ဒုက္ခပဲလို့လည်းတခါမှမတွေ့ဘူးဒီလိုနဲ့နေခဲ့တဲ့ဘဝတန်တရားကဘလောက်ကြည်ရပြီလဲနော်အခုလောက်ခွင့်ရနေတာကအမတန်ဝမ်းသာစရာဒါပဲပစ္စုပန်တဲ့တဲ့တည်နေဖို့နော်အရင်ဘုံဘုံဟောခဲ့တဲ့အခွေတွေအများကြီးရှိပါတယ်ဒီကတတိပဌာနာတုတ်ကိုဘုံဘုံကိုယ်တိုင်အင်္ဂလိပ်လိုဘာသာပြန်ခဲ့တာရှိတယ်အဲ့တော့အခုအမေရိကန်မှာ reprint လုပ်မယ်ဆိုတော့ permission တောင်းလို့ဘုံဘုံပေးလိုက်သူတို့အကြေး reprint လုပ်ပြီလို့ဆောက်ရရင်လည်းစင်ကာပူလည်းပို့ခြင်းပါတယ်နော်ကေချာလေးလာကြည့်ပါ natural ပဲသူကတဘာဝတရားပဲပြိပဌာန်တရားကတဘာဝတရားပဲ natural meditation ဘာမှမခက်ဥစ္စာပန်တဲဖို့ ਪਰ မတ်တဲဖို့ဆွေးမြေဖို့ဒါပဲရည်ကြည့်